Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရဲ့2024ခုနှစ်မတ်လ13ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်ထိုင်းတိုမီတာ3249လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မ Thank you type ပါရှင်
။ American လွှတ်တော်မှာ Ukraine အကူအညီတောင်းမတင်ရေမချဖြစ်နေချိန်မှာပဲ American နဲ့ Poland သမ္မတ2ဦးသမ္မတအင်ဂျီရောမှာတွေ့ဆုံခဲ့ပါတယ်။ကာဇာအတွက်အစားအစာအကူအညီတန်လျာတင်ဆောင်လာတဲ့စပိန်တင်မဟာဆိုက်ပရက်စ်ကနေထွက်ခွာလာပါပြီ။ရွန်ဂျာအပါဝင်ပဋိပက္ခရင်ဆိုင်နေရတဲ့ကမ္ဘာတဝန်းမွတ်စလင်အတိုက်အဝန်းတွေအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးကငြိမ်းချမ်းရေးရမဒန်ဆုတောင်းပေးပို့ပါရယ်
။ရှခိုင်းပြည်နယ်ရမ်းကျင်းမှာဆီရီတင်မာနေတဲ့အခြေအနေစကိုင်းတိုင်းကနီမှာလေကြောင်းကနေပြစ်ခတ်တိုက်ခိုက်မှုဆတဲ့သတင်းပေးပို့ချက်တွေအပြင်ယူကရိန်းစစ်ပွဲရလဒ်ကအမေရိကန်6ပံပေါ်မှာမူတည်နေပြီဆိုတော့ထောက်လှမ်းရေးအစီရင်ခံချက်ချစ်လက်အင်ကာဆုံးရှုံးခဲ့ရတဲ့ယူကရိန်းစစ်မှုဒဏ်ဟောင်းတွေရဲ့ဘလုံးအသင်းဆတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းသတင်းတွေအပြီးမှာထုတ်လွှင့်ပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုနားဆင်ကြရပါမယ်။အခုတော့ထိတ်တန့်ရောက်တဲ့တွင်ကိုဥတည်မောင်တန်ကတင်ပြပေးပါအောင်ရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်သမ္မတအန်ဒရီဒူဒါဝန်ကြီးချုပ်ဒေါ်နယ်တက်စ်တို့နဲ့အင်ကာနေကအင်ပြူတော်မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်လွှတ်တော်မှာယူကရိန်းကူညီရေးနဲ့ပတ်သက်လို့သောင်းမတင်ရေမချဖြစ်နေချိန်မှာအခုလိုတွေ့ဆုံတာဖြစ်ပါတယ်။ဘိုင်ဒန်ဆွေးနွေးကယူကရိန်းကိုစစ်ရေးအကူအညီအသစ်ပေးဖို့ပြင်ဆင်နေတယ်လို့ရိုက်တာသတင်းဌာနကပထမအမှုဆုံးအင်ကာနေတို့ကဖော်ပြခဲ့ချိန်မှာတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။ယူကရိန်းရဲ့အင်ဂျီပိုလန်ကမြောက်အတ္လန်တိတ်စစ်ရေးစာချုပ်အဖွဲ့နေတိုးရဲ့အရှိတ်ဒေသတွေမှာတပ်တွေတိုးချဖို့လိုလားပါတယ်။ဒါပေမဲ့ပိုလန်နေဆက်မှာတပ်တွေပိုချဖို့မလိုပါဘူးလို့သမ္မတဘိုင်ဒန်ကတနင်္လာနေ့ကသတင်းတော့တွေကိုပြောခဲ့တာပါ။ဒီကြောင့်အင်ကာနေမှာဆွေးနွေးမယ်လို့လဲဆက်ပြီးပြောခဲ့ပါသေးတယ်။မတ်လ၁၂ရက်နေ့ဟာနေတိုးအဖွဲ့ကိုပိုလန်ဝင်ရောက်ခဲ့တဲ့25နှစ်မြောက်နေ့လည်းတိုက်ဆိုင်နေပါတယ်။ရုရှားကပိုပြီးရန်လိုလာတဲ့အတိုင်းနေတိုးအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ကာကွယ်ရေးအသုံးစိတ်ကိုအမျိုးသားလုံးထုတ်ကုန်တန်ဖိုး GDP ရဲ့300ခိုင်နှုန်းတိုးဖို့အမေရိကန်နိုင်ငံကိုမလာမီပိုလန်သမ္မတဒူဒါကနေတိုးအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပါသေးတယ်။လူသားချင်းစာနာထောက်ထားရေးစားစရာတန်လျာတင်သွားတဲ့စပိန်အလူသင်းမော့ဟာဆိုက်ပရက်စ်ကနေဂါဇာကိုအင်ကာနေကထွက်ခွာသွားခဲ့ပါပြီ။အစ္စရေးနဲ့ဟာမတ်စ်လက်ကျွာတွေကြားတိုက်ပွဲတွေကြောင့်စားစရာပြတ်နေကြတဲ့ပါလက်စတိုင်းစစ်ဘေးဒုက္ခသည်တောင်းပေါင်းများစွာအတွက်ဒါဟာနောက်ဆုံးအားထုတ်ချက်ဖြစ်ပါတယ်။ဒီစာနာရေးခါတွေကိုကမ္ဘာဗဟိုမီးဖို့ငန်းလို့အတိတ်ပဲရနိုင်တဲ့ World Center Kitchen WCK ကအလူခံစုဆောင်ခဲ့တာပါဒီဘက်ကိုထူထောင်မှုလူသိများထင်ရှားတဲ့အချက်ပြုတ်ဆရာဟိုဆေးအန်ဒရီလဲဝင်းပြားရေရင်ပေါ်မှာလိုက်ပါလာခဲ့ပါတယ်လေနဲ့ဆွဲထားတဲ့ဝင်းပြားရေရင်တော့စပိန်ကူညီပေးအဖွဲ့ဖွင့်ထားတဲ့လက်များ Open Arms အဖွဲ့ကပိုင်လာပါဒီခီးက2ရက်ကနေ3ရက်ထိကြာမယ်လို့ပြောနေထားကြပါတယ်ဒုတိယတင်မောက်ဘော်ကိုလည်းအကူအညီပစ္စည်းတွေတင်ဆောင်နေပြီဖြစ်တယ်လို့ Surprise နိုင်ငံခြားရေးဝန်ကြီး Constantinos Kombos ကပြောကြပါတယ်။စီစဉ်ထားတဲ့အတိုင်းဖြစ်လာခဲ့လို့ရှိရင်အကူအညီတွေပို့ပြီးပို့မယ်လို့သူကဆိုပါတယ်ခင်ဗျာ။အောက်တိုဘာ9ရက်နေ့မှာ Hamas ဖမ်းဆီးခဲ့တဲ့တရားခံတချို့ကိုလိန်အကျန်းဖက်ခဲ့တာရှင်းလင်းယုံကြည်ရတဲ့သတင်းချက်လက်တွေတွေ့ခဲ့ပေမဲ့အစ္စရေးကရန်လိုတိုက်ခိုက်တာတွေကိုဒါနဲ့အကြောင်းပြကာလို့တော့မရနိုင်ဘူးလို့ကုလသမဂ္ဂအထူးသံတမန်ကပြောကြားလိုက်ပါတယ်။ပဋိပက္ခအတွင်းလိန်အကြဖတ်မှုဆရာကုလသမဂ္ဂအထူးသံတမန်ပရာမီလာပက်တန်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတနင်္လာနေ့ကပြောခဲ့တာပါ။ပါလက်စတိုင်းအရသားတွေပြောမပြနိုင်လောက်အောင်ခံစားနေရတဲ့ဒုက္ခတွေအဆုံးသတ်ဖို့လူသားချင်းစာနာအပြည့်အဝကိုကိုကျစ်သိက္ခာပိုင်းအရာဒါကြောင့်လဲလုပ်ကိုလုပ်ရပါမယ်လို့မစ်ပက်တန်ကဆိုပါတယ်။ဒါပြေဟမ်ဘတ်စပန်စီတာတဲ့ဇာခံတွေကိုချွင်းချက်မရှိချက်ချင်းလွတ်ကိုလွတ်ရပါမယ်လို့လည်းပြောပါတယ်။ဒီလိုတင်ပြရမှာအစ္စရေးနိုင်ငံရဲ့ဝန်ကြီးလည်းတက်ရောက်နားထောင်နေပါတယ်။သူမရဲ့တွေးရှိချက်တွေကိုကြားနာဖို့ဒီလုံခြုံရေးကောင်စီအစည်းအဝေးကို American UK နဲ့ပြင်သစ်တို့ကတောင်းဆိုခေါ်ယူခဲ့တာပါ။အောက်တိုဘာ9ရက်တိုက်ခိုက်မှုအတွင်းမှာဟမ်ဘတ်စ်အဖွဲ့ဟာပဋိညင်လိန်သဘောပါတဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့အမျိုးသမီးတွေအပေါ်တခြားရက်ဆက်လူမဆန်တဲ့လုပ်ရတွေလုပ်ခဲ့တယ်လို့အစိုးရခန်းစားကဆိုထားပါတယ်။
ဒီလိုအမေရိက
န်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပို့ဒုမနက်ခင်တရင်တွေကို VOA ရုပ်သံကနေဆက်လက်ရှင်းနေပါတယ်တရုတ်ပြည်စင်ကြားကဝီကာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာနဲ့ဂါဇာကပါလက်စတိုင်းတွေအပါအဝင်တကမ္ဘာလုံးကမွတ်စလင်အသိုက်အဝင်းများစွာအတွက်ပဋိပက္ခနဲ့ဒုက္ခကြုံနေရချိန်မှာငြိမ်းချမ်းရေးရရှိပါစေလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကဆုတောင်းမြတ်တာပို့သလိုက်ပါတယ်။ကမ္ဘာတစ်ပေါင်းကမွတ်စလင်သားပေါင်း1800ကျော်ကိုရမဒန်ဥပုပ်လအစမှမြတ်တာပို့သရင်မစ္စတာအန်တိုနီဘလင်ကန်ကအခုလိုဆုတောင်းလိုက်တာပါ။ဒုက္ခဒုက္ခတွေကိုလည်းငင်းခံစားနေရတာကြောင့်ဒီနှစ်ရမဒန်ဥပုပ်လကတပူကွဲပါတယ်လို့တရင်ထုတ်ပြန်ချက်မှာနိုင်ငံရေးဝန်ကြီးကပြောထားပါတယ်။ဂါဇာမှာကြုံတွေ့နေရတဲ့လူသားချင်းစာနာထောက်ထားရေးအခြေအနေကဝမ်းနည်းစရာကောင်းတယ်လို့သူကဆိုပါတယ်။ဂါဇာကိုအကူအညီပို့ပေးနေတယ်လို့တရားခံတွေလွတ်မြောက်ရေးပါဝင်တဲ့အပြစ်ရရဲ့အနည်းဆုံး6ပတ်သဘောတူညီချက်ရအောင်မရမနာဆက်လက်ဆောင်ရွက်နေပါတယ်လို့လည်းမစ္စတာဘလင်ကန်ကပြောပါတယ်။လွတ်လပ်ခွင့်ဂုဏ်သိက္ခာနှုံချိုရင်းနဲ့ကျွဲဝချမ်းသာရေးဒန်းတူညီတူဖြစ်မဲ့အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံနှစ်နိုင်ငံရဲ့လို့ဖြစ်ပေါ်လာတဲ့နည်းနဲ့ရင်ကြမ်းရေးအဖြေကိုဆက်လက်ရှာဖွေမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်ခင်ဗျာ1982ခုနှစ်ကစစ်တပ်တမှုတာဝန်ယူထားစဉ်ကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲပြီးလက်ရှိဆီးရီးယားတပ်ပရဘာရှာအယ်အာဆတ်ရဲ့ဦးလေးရီဇတ်အာဆတ်ကိုဆွစ်ဇာလန်ဗဟိုအစိုးရရှင်းနေတွေကစစ်ရာဇဝတ်မှုနဲ့တရားစွဲလိုက်ပါတယ်ဟာမတ်စ်မြို့မှာစစ်တပ်ကို1982ခုနှစ်ဦးဆောင်စဉ်လူသားမှုညံပန်းနေဆက်မှုရက်ဆက်စွာဆောင်ရွက်ခဲ့မှုနဲ့ဥပဒေမဲ့ဖမ်းဆီးထိန်းသိမ်းမှုတွေအတွက်အမိန့်ပေးခဲ့တယ်လို့ဆွတ်ဆွဲပြီးစီးရီးယားနိုင်ငံရဲ့ရခိုင်ဒုတိယသမ္မတရီဇတ်အာဆတ်ကိုတရားစွဲလိုက်တယ်လို့အစိုးရရှေ့နေချုပ်ယုံကအင်ကာနေကသတင်းထုတ်ပြန်လိုက်ပါတယ်သူ့ကိုဝေဖန်သူတွေကဟာမားမျိုးသတ်သက်သမားဖြစ်ခေါ်ဝေါ်ကြတယ်လို့ရိုက်တာသတင်းဌာနကဆိုပါလေအဲဒီအချိန်မှာအစ္စလာအုပ်ချုပ်မှုဖြစ်ခဲ့တာကြောင့်လူ3000ကနေ6000ကျားသေဆုံးခဲ့တယ်လို့ဆွစ်ဇာလန်အစိုးရရှေ့နေတွေကခန့်မှန်းပါတယ်သူကအဲဒီတုန်းကသမ္မတဟာဖက်စ်အာဆတ်ကိုဖြုတ်ချဖို့ကြိုးစားတာကြောင့်ပြည်သစ်ကိုထွက်ပြေးအနည်း30နေထိုင်ခဲ့ရပါတယ်ဒါပေမဲ့ Rizat Asa ဟာ Syria ကထွက်ပြေးတဲ့အခါ Syria နိုင်ငံတော်ပိုင်းဘန်နာကိုဥပဒေမဲ့အသုံးပြုခဲ့တာကြောင့်ပြည်သစ်တရားရုံးက2022ခုနှစ်မှာထောင်ဒဏ်၄နှစ်ချထားခဲ့တဲ့အခါမှာတော့ပြည်သစ်ကနေ Syria ကိုတခါပြန်ပြီးထွက်ပြေးရပြန်ပါတယ်နိုင်ငံအငင်းပွားနေကြတဲ့နေရာကိုအိန္ဒိယဝန်ကြီးချုပ်တွားရောက်ခဲ့တဲ့အတွက်တရုတ်ကကန့်ကွက်ခဲ့တာကိုအိန္ဒိယကပယ်ချလိုက်ပါတယ်ဒီနေရာကအိန္ဒိယရှေ့မြောက်ပိုင်းအရူနာချယ်ပရဒက်ရှ်ပြည်နယ်ကိုတရုတ်ကသူ့ပိုင်းနယ်မြေဇက်နန်လို့ပြောနေတာပါဒီနေရာကိုအိန္ဒိယဝန်ကြီးချုပ်နရိန်ဒိုမိုဒီတွားရောက်လဲပတ်ခဲ့တာကြောင့်တရုတ်ကကန့်ကွက်ခဲ့တာဖြစ်ပါတယ်တရုတ်နဲ့အိန္ဒိယကြားနယ်မြေညင်းပွားပြီးစစ်တပ်ချင်းထိတ်တိုက်တည်ထားခဲ့ကြတာ၄နှစ်ရှိနေခဲ့ပါပြီအရူနာချယ်ပရဒက်ရှ်အိန္ဒိယရဲ့နယ်မြေဖြစ်ခဲ့ပြီးဆက်ဖြစ်လိုက်မယ်ဆိုတဲ့အမှန်တရားကတော့ပြောင်းလဲသွားမှာမဟုတ်ပါဘူးလို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရန်ဒီယာဂျိုက်စ်ဝဲလ်ကပြောကြပါတယ်မီတာ၄တောင်အမြင့်မှာရှိတဲ့နှလန်းသွားလိုင်းကူဖွင့်ပွဲကိုဝန်ကြီးချုပ်မိုဒီကစနေနေ့မှာတက်ရောက်ခဲ့တာဖြစ်ပါတယ်ဒီလဟာဟီမွန်တာတောင်လမ်းဒေသကိုတစ်ပေါက်သွားနိုင်တဲ့လမ်းဖြစ်လာမှာပါတရုတ်နဲ့အိန္ဒိယကြားကီလိုမီတာ3500နဲ့စားတခြားလမ်းတရားတွေကိုအိန္ဒိယကဖောက်လုပ်ခဲ့ပါတယ်ခုလိုဝန်ကြီးချုပ်သွားဦးတာကိုအလွတ်ကိုဝမ်းနဲ့ဆန့်ကျင်ပါကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝိုင်ဝမ်မင်းကတနင်္လာနေ့တုန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့နေ့ကိုဥတည်မောင်တန်ပြောပြပေးခဲ့တာပါအခုတော့ရခိုင်နဲ့စကိုင်းဘက်ကစီးရေးဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပါမယ်ရှင်ရခိုင်ပြည်နယ်တောင်ပိုင်းရံပြဲမြို့ကိုသိမ့်ပိုက်လိုက်ကြောင်းရခိုင်တပ်တော်အေအေကချင်းညာလိုက်ပြီးနောက်စစ်ကောင်စီကလေချောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံတို့ကပြောပါတယ်အေအေအဖွဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာလည်းထိုးစစ်ဆင်တိုက်ခိုက်နေပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုသားညွန်ဦးတင်ပြပေးပါမယ်ရှင်
ရခိုင်ပြည်နယ်တောင်ပိုင်းကရံပြဲမြို့ကိုသိမ်းပိုက်ထိန်းချုပ်လိုက်ပြီးဖြစ်တဲ့အကြောင်းရခိုင်တပ်တော် EA ကတင်းလာနေမှာပဲကြေညာခဲ့တာပါဒီလိုကြေညာလိုက်ပြီးတော့နောက်တနေ့အင်္ဂါနေ့မှာပဲရံပြဲမြို့ပေါ်နဲ့ကြေးရွာတချို့ကိုစစ်ကောင်စီကလေကြောင်းဘုံကျဲတာတွေလုဆောင်နေတယ်လို့ဒေသခံတူကပြောပါတယ
်ရံပြဲမြို့ပေါ်မှာတော့ဒီနေ့ဝိုင်းတွဲကလာပြီးတော့ဘုံကျဲတာရှိတယ်အဲ့ဒါဘုံစစ်တုံးတော့ပေါ့ကဲပြီးတော့မှရံပြဲမြို့နေတဲ့ကတခြားဘုံကကြောက်ဆုံးတိုက်နေတယ်မှာ producer in front of you are ma ့ဝိုင်းတွေးတော့ပဲရှာတော့ကြားတယ်အဲ့ဒါလေးလုံးမိအောင်လာနောက်တော့ပြေးတယ်ပြီးတော့နေပြီးရနေပြီးတော့လေးတော်ကန့်ရှင်နောက်ကနေပြီးရနေပြီးတော့ရှိတယ်အဲ့ဒါဘာဘင်းလည်းကြားလို့ဒီဘာဖြစ်လဲတော့ကျွန်တော်လည်းမပြီးရပြစ်တာတော့တော်တော်ပြည့်တယ်နိအဲ့လိုပြောတယ်ကျွန်တော်ကမရှိဘူးအရှင်မကျွန်တော်ကလည်းလည်းကိုရောက်နေတာဖြစ်တယ်
ရံပြဲမြို့ကိုအေအေကတင်လိုက်ပြီးဆိုပေမဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေရှိနေသေးတာမို့လို့ရံပြဲမြို့နဲ့ပါဝင်တခြားဆက်ဆက်နေတဲ့ကြီးရွာတွေကဒေသခံတွေအကြားမှာစိုးရိမ်နေကြတယ်လို့လည်းသူကပြောပြပါတယ်
။အော်ရှိတယ်ဗျာ။ဒီရံပြဲမြို့နဲ့လမုံမြင့်နဲ့ဆက်နေတဲ့ဆက်ရွာတွေမှာရောဒီပြည်နယ်မြင့်ကကြီးရွာတွေမြင့်ကြီးပေါ်လာလို့ရှိနေတာမြင့်ကြီးရတော့ဟောဒီနေရာတွေမမြင်ရဘူးဗျာတခြားတခြားနေရာကိုရှူကြတယ်ပြောင်းကြတယ်အဲ့လိုလုပ်နေကြတယ်ဒီနေ့ညရနေမှာဆိုပုစရဘောအဲဘူဝဘယ်နေရာလို့မဟုတ်ဘူးရောက်တဲ့နေရာရှားတဲ့နေရာဒီမထင်းမထင်းဘူးလို့ပြောတာဆိုတော့ဘယ်လိုကြီးကိုတတိယနဲ့နေနေရတဲ့အချိန်မှာရှိနေတာအဲကြောက်ကြရတော့ရှိနေကြတာပေါ့အဲ့လိုရှိပါတယ
်တစ်စက်တည်းမှာပဲရံပြဲမြို့ကိုအေအေကသိမ်းပိုက်ထားတဲ့အချိန်စစ်ကောင်စီတပ်ဖွဲ့ဝင်ပါဝင်ရဲနဲ့တပ်မိသားစုဝင်80ကျော်လောက်ထွက်ပြေးသွားကြပြီးတော့ထိန်တွေးကြီးရွာကဒေသခံ9ဦးကိုဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လို့လည်းရံပြဲဒေသခံတူကပြောပါတယ်
။အဲအဲ့ဒါတော့ကျွန်တော်တင်ကြရရောက်ခဲ့တဲ့ရွာဒီမှာတော့ထိန်တွေးဆိုတဲ့ရွာကလူ9ယောက်ပေါ့အမျိုးသမီးတွေကတော်တော်များပြီးတော့ခိုင်းလုပ်နေတာအဲ့ဒါဒေသခံခေါ်လာတယ်ကြားရတာ
ထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေက9ဦးလောက်ကိုဒီကနေ့မနက်ပိုင်းမှာရခိုင်တပ်တော်အေအေဘက်ကဖမ်းဆီးရမိတာရှိပြီးတော့တခြားသူတွေကိုလည်းလိုက်လံဖမ်းဆီးလက်ရှာမှုတွေရှိတယ်လို့သိရပါတယ်။ရံပြဲမြို့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ရံပြဲမြို့လက်လွတ်ဆုံးရှုံးလိုက်ရတဲ့စစ်ကောင်စီအနေနဲ့ရခိုင်တောင်ပိုင်းကကြောက်ဖြူမြို့နယ်ကိုခုခံကာကွယ်ဖို့ပြင်ဆင်နေတာတွေရှိတယ်လို့အမ်းမြို့နယ်ဘက်မှလည်းခံစစ်ပြင်ဆင်နေတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းကရသိတောင်ဘူးတိတောင်နဲ့မောင်းတော်ဘက်တွေမှလည်းတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာရှိတယ်လို့ရခိုင်ဒေသခံတက်ကြွလှရှားသူကိုထွန်းကြီးကပြောပါတယ်။
ဒီနေ့တော့ဒီကြောက်ဖြူနဲ့မြေပုံအောက်ပေါ်လေနော်ကြောက်ဖြူနဲ့အနီးဝန်းကျင်မှာထန်ထားတဲ့ဒီနေပြည်တော်ကိုလည်းတော်တော်မြတ်တော်တော်များများအတဲဆင်တို့လောက်တာကိုတွေ့ရတယ်ဆိုတော့ဒါကဒီစစ်ကောင်စီဖက်ကနေပြီးတော့ဒီကြောက်ဖြူဘက်ကိုပိုအားဖြည့်တဲ့ပုံစံမျိုးလာလို့တွေ့လို့ရတယ်ပေါ့လေနောက်တစ်ခုကလည်းကွန်ဖက်ရဲ့ဘက်ကပဲဒီအေးတခိုက်တက်တော်ဘက်ကဒီတောင်ကောင်းတဲ့တန်တွဲကြားမှာတိုက်ပွဲပေါ်ထားတာဆိုတော့ပဲမြို့နယ်ကိုတင်ဖို့ဆိုတာကတော့ဒါကတော့ဟိုပိတ်ဖို့ခက်တယ်လေဒါပေမဲ့လက်ရှိအချိန်ကတော့ဒီရမ်းမြို့ကိုတင်တဲ့ဒီနေ့ရဲ့ဟိုမနေ့ကအထီးကတော့ဒီရတိတောင်နဲ့မောင်တော့ဘက်မှာလည်းတိုက်ပွဲတွေကအများပြင်းထန်နေတော့အဲ့ဘက်ကမြန်မာပို့ပြီးတော့ဒီမြို့ပင်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့တွက်လို့ရတဲ့အချိန်မျိုးတော့ရှိနေတယ်
ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစစ်ကောင်စီနဲ့ရခိုင်တပ်တော်အီအီကြားတကြော့ပြန်တိုက်ပွဲတွေစတင်ခဲ့တာပါလက်ရှိမှာတော့ရခိုင်ပြည်နယ်ကကြောက်တော်မြောက်ဦးမင်းပြားမြေပုံပေါက်တော်ပုံနေကျွန်းနဲ့ရံပြဲမြို့နယ်တွေကိုအီအီကသိမ်းပိုက်ထားပြီးတော့ချင်းပြည်နယ်ကပလောဝမြို့နယ်ကိုလည်းထိ ंछ ုတ်ထားတဲ့အကြောင်းကြေညာထားပါတယ်ခင်ဗျာ
စကိုင်းဘက်ကစီရီတဲ့အပြီးမှာစကိုင်းဘက်ကအခြေအနေကိုတင်ပြပါမယ်ရှင်။စကိုင်းတိုင်းကနီမြို့ပေါ်မှာစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေလည်းရှိနေပါတယ်။ကလေးမြို့နယ်ဘက်မှာလည်းတိုက်ပွဲတွေကြောင့်ဒေသခံ3000နီးပါးစစ်ပေးတိမ်းရှောင်နေရပြီးအရက်သားသေဆုံးမှုတွေလည်းရှိပါတယ်။စကိုင်းတိုင်းအတွင်းစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုတော့နှမ်းလောင်တင်ပြပေးပါမယ်ရှင်။
ကဒီမျိုးပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေတာမတ်လ12ရက်ဆိုရင်တော့17ရက်နေပါရှိနေပါပြီ။စစ်တပ်ဖက်ကနေ့စဉ်လိုလိုလေရင်တွေနဲ့ပစ်ခတ်တိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းထန်နေတာပါ။တိုက်ပွဲတွေကြောင့်ကဒီမျိုးအနီးကျေးရွာတွေကိုပါစစ်ကောင်စီဖက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာကြောင့်ကျေးရွာ10ရွာထဲမှလည်းအရသာတွေစစ်ဘေးတိမ်းရှောင်နေရတယ်လို့ကဏီဒေသခံတို့ကပြောပါတယ်။
ဒီနေ့တိုက်ပွဲတွေကတော့အလေးအနီးလည်းမြင်နေလာနေတယ်။ပိုင်ပိုင်တာဒီဘက်ပြည်နေတယ်။ဒီကနေ့တာလာလာနောက်ကျတာပဲ။အင်းရတဲ့ဆိုမနေ့7နိုင်လောက်ဆိုအလေးအနီးလာပြီ။အပိုင်တာဒီဘက်လာပြီးဖိုက်တာနဲ့စီးဆုံးပြီးတခါတလေတန်းပြစ်တာ။မိဝါရီကမင်းကုန်း၊တစင်းချောင်း၊ရောင်ပင်ဝီ၊ရှမ်းမြောင်း၊တန်းဆိုင်၊မဖြစ်၊မုံထော်၊လေရင်ကလည်းပတ်ပြစ်တယ်လေ။မင်းကုန်းတစင်းချောင်းလည်းပြစ်တယ်။ဒီနေ့ကမုံထော်ကိုလည်းပြစ်တယ်လေ။အစိုးရကတော့အလိုနီးဆိုင်ရာဘေးကင်းမဲ့ရှင်နေနေရာကိုပို့ပေးထားတာလေ
လေကြောင်းတက်ခိုက်ခံရပြီးတင်းရှောင်နေရတဲ့ကျေးရွာတွေဟာကဏီမြို့ပေါ်နဲ့တမိုင်ခွဲသသာဝေးတဲ့ကျေးရွာတွေဖြစ်ကြပြီးလေကြောင်းတက်ခိုက်ခံရတာကြောင့်မင်းကုံငါဖြက်မှုတော်စတဲ့ကျေးရွာတွေကနေအိမ်တချို့မီးလောင်ဆုံးရှုံးခဲ့ရသလိုအရသာတအူထမနဲ့တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြို့ပေါ်မှာလည်းအရသာတည်ဆုံးတာတွေရှိနိုင်ပေမဲ့အခြေအနေမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်ကဏီမြို့ပေါ်အထိပါတိုက်ပွဲတွေရှိနေပေမဲ့ကဏီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုမှုမရှိသေးပါဘူး။ကလေးမြို့ဘက်မှာဆိုရင်လဲဖေဗရူလာကလေးကဆက်လို့စစ်ကောင်စီတက်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်နေပါတယ်။တိုက်ပွဲကြာလာတာနဲ့အတူစစ်ဘေးရှောင်3000လောက်ဟာဂျမားရင်းနဲ့စာနာရိတ်ခါအကူအညီတွေလိုအပ်နေတယ်လို့ကလေးမြို့လူသားစာနာတာဝန်ခံကိုရက်ခါကပြောပါတယ်
။ကလေးမြို့တောင်းအောင်ပြောအာကျွန်တော်တို့စုစုပေါင်းဟောအစီဘေးရှောင်းကျွန်တော်3000ဝန်းကျင်ရှိပါတယ်ခင်ဗျအခုရှောင်းလာကျွန်တော်တို့ဟောပေါ့600လောက်ရှိပါသည်ကျမရေးနဲ့ကျွန်တော်တို့ဒီစားဝတ်နေရပါလေဗျဘလို့ခက်ခဲရလဲဆိုတော့ဟောအကုန်လုံးကဒီရွာလုံးကျွတ်တွေကြီးပဲထွက်ပြေးခဲ့ရတာဗျလက်နဲ့ကြီးတွေလည်းပြစ်တယ်ဒီကောင်ကြီးတက်တွေနဲ့ဒီဆက်ကပါတင်နေတာဒီပြေးခံလဲခေါင်းတော့ဒါလူတွေလည်းမိမိပြစ်စီမိမိတော့ဘာမှပြန်မယူနိုင်တဲ့ဒါကိုလို့ရုံးပြရတဲ့သဘောပါပဲ
တိုက်ပွဲဆယ်ရက်ကျော်အတွင်းစစ်ဖက်ကလက်နက်ကြီးပစ်ခတ်တာတွေကြောင်းအယက်သားထိခိုက်ဒေဆုံးဒဏ်ရာရတွေရှိခဲ့တယ်လို့သိရပါတယ်လက်ရှိမှာတော့ကလေးမြို့နယ်တောင်ပိုင်းမှာစစ်ကောင်စီတပ်ဖက်ကအင်အားအများအပြားနဲ့နေမြေရှင်းလင်းရေးလုပ်နေတယ်လို့ကလေးမြို့သတင်းစုံစမ်းစစ်ဆေးရေးတာဝန်ခံကပြောပါတယ
်စစ်ကောင်ကတော့အခုချိန်ထိသူတို့ဒီပေါ့တော့အင်အားအလုံးစုံတုံးပြီးမှကျွန်တော်တို့လက်နက်ကြီးနဲ့ပြစ်ခတ်ပြီးတော့ဝင်တယ်ကျွန်တော်ရွာတွေမှာလည်းပြည်သူတွေစိတ်ဆောင်အဓိကတော့ဒီလက်နက်ကြီးပြစ်ခတ်ဝင်ပြီးမှပေါ့နော်ရွာကြံခဲ့တဲ့လူတွေရဲ့ထိခိုက်ဆန္ဒရှိတယ်ဒါပြီးမနေရဲလို့အပြင်ဘက်ကိုထွက်ပြေးတဲ့လူတွေပါလက်နက်ကြီးဖြိမှန်လို့တင်းရဲလူတွေရှိတယ်လို့ဒါရရတဲ့လူတွေလည်းရှိတယ်ကလေးမျိုးတွေတမျိုးနယ်လုံးနဲ့ပြုံမယ်ဆိုရင်တော့တေဆုံးလူ6လောက်ရှိတယ်ထိခိုက်ဒါရရလက်နက်ကြီးကြောင့်ထိခိုက်ဒါရရတဲ့လူကတော့အားလုံးစုစုပေါင်းကျွန်တော်တို့9ယောက်လောက်ရှိနေကြထိခိုက်ဒဏ်ရာရအပြင်းထန်ဒဏ်ရာရတဲ့လူကတော့9ယောက်လောက်ရှိနေကြတောင်ပိုင်းတနေရာပေါ့နော်အဲ့နေရာမှာစစ်ကောင်စီကအင်အား900လောက်ဒီဆိုဒီယိုစကပကတွေကပေါင်း900လောက်ပေါ့လေနေရာတိုင်းမှာသူတို့အကုန်လုံးဖြန့်ဖြက်ပြီးကစစ်ကြောင်းထိုးနေတယ်
တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာတောတောင်တွေထဲမှာယာယီတဲတွေနဲ့နေထိုင်တင်းရှောင်နေရတယ်လို့စစ်ဘေးရှောင်နေရသူတွေကပြောပါတယ်ကလေးမြို့နယ်တွင်စစ်တပ်ထောက်ခံသူပြူစောထိတပ်တွေတပ်ဆွဲထားတဲ့ကျေးရွာတွေနဲ့မြို့ပေါ်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေဖေဖော်ဝါရီ20ရက်ကလေးကဝင်ရောက်တိုက်ခိုက်နေတာဖြစ်ပါတယ်။ကလေးမြို့တပ်ဖွဲ့အခြေအနေနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး
။နားလည်တင်ပြပေးခဲ့တာပါရှင်။မြန်မာစစ်ရေးသတင်းတွေပြီးမှတော့ယူကရိန်းစစ်ရေးအခြေအနေကိုတစ်လှည့်တင်ပြပေးလိုပါတယ်။အမေရိကန်ထောက်ပံ့မှုမူတည်ပြီးယူကရိန်းစစ်ပွဲရလဟာအပြောင်းလဲဖြစ်သွားနိုင်တဲ့အခြေအနေရောက်နေပြီလို့အမေရိကန်ထောက်လှမ်းရေးနှစ်စဉ်အစဉ်ခန်းစာမှာဖော်ပြထားပြီးအမေရိကန်လွှတ်တော်ကလည်းတင်ပြထားပါတယ်။နိုင်ငံတကာအထောက်ပံ့အမေရိကန်ဒေါ်လာ95ဘီလီယံပေးဖို့အမေရိကန်အောက်လွှတ်တော်အနေနဲ့သဘောတူဖို့အထက်လွှတ်တော်ကတိုက်တွန်းနေတဲ့အကြောင်းကက်သရင်းချစ်စင်သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကတင်ပြပေးပါမယ်ရှင်။
ကြီးစံနဲ့တခြားအရေးကြီးတဲ့ထောက်ပံ့မှုတွေကုန်နေပြီမို့ယူကရိန်းအနေနဲ့အမေရိကန်စီကနောက်ထပ်အထောက်ပံ့အသစ်တွေစောင့်နေပါတယ်။အမေရိကန်အထက်လွှတ်တော်စနစ်ကအတည်ပြုထားတဲ့ဒေါ်လာ60ဘီလီယံဘိုးအကူအညီဟာအောက်လွှတ်တော်မှာမဲခွဲမှာမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကပြောပါတယ်။ဒီလိုအထောက်ပံ့မပေးတာဟာအမှားကြီးပဲလို့အထက်လွှတ်တော်အမတ်တွေကပြောပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌမက်ဝါနာက
And my fear is the decision thus farby the house of representatives
putin ရဲ့ကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းကိုထောက်ပံ့မဲ့ကိစ္စကိုအောက်လွှတ်တော်အမတ်တွေအနေနဲ့မဲတော်မခွဲနိုင်ဘူးဆိုတဲ့ဆုံးဖြတ်ချက်ဟာနိုင်ငံတော်လုံခြုံရေးနဲ့ပတ်သက်ရင်အမြင်အကျဉ်းဆုံးဆုံးဖြတ်ချက်တစ်ခုဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းပေါ်အနောက်နိုင်ငံတွေရဲ့ထောက်ခံမှုတွေပြောင်းလဲသွားမယ်လို့တွက်ဆထားတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးနှစ်စဉ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်အမေရိကန်ဗဟိုထောက်လှမ်းရေး CIA ညွှန်ကြားရေးမှူးဝီလျံဘန်းစ်က
We're at a profoundly important crossroads.
Ukraine တွေ့ဥရောပလုံခြုံရေးအတွက်နဲ့တခြားတစ်ကမ္ဘာလုံးမှာရှိတဲ့ American ရေရှည်အကျိုးစီးပွားအတွက်အရေးကြီးတဲ့လမ်းစုံကိုကျွန်တော်တို့ရောက်နေပါတယ်။အဲ့ဒီထဲကလမ်းတစ်ခုကတော့ American လွှတ်တော်ကအတည်ပြုပေးလိုက်တဲ့အကူအညီတွေနဲ့ Ukraine ဟာမဟာဗျူဟာကျအောင်မြင်မှုတွေရနိုင်ပြီး Vladimir Putin အနေနဲ့မဟာဗျူဟာကျဆုံးရှုံးမှုတွေဖြစ်နိုင်ပါတယ
်။နိုင်ငံတကာထောက်ပံ့ရေးဥပဒေမူကြမ်းမှာ တရုတ်ရဲ့ရန်လိုမှုကိုတံပြန်နိုင်ဖို့အတွက်အင်ဒိုပစိဖိတ်နိုင်ငံတွေကိုထောက်ပံ့မဲ့ရန်ပုံငွေဘီလီယံပေါင်းများစွာပါပါတယ်။လာမယ့်နှစ်တွေမှာတရုတ်ရဲ့ရန်လိုမှုတွေတိုးလာမယ်လို့ခန့်မှန်းထားတဲ့အကြောင်းAmerican Amusa Taolan Yi Nyun Jai Mu Avail Haines ka pyo bare
Beijing will continue to use its military forces to intimidate its
neighbors. Pyo ni ne tu ain ni jin rei ko sin ya tong bi chain chao nei au ma phit de lo. De da rei lou sha mu rei ma le pyo nang ngai ye alu cha pong pho nei au ma ba.တရုတ်အနေနဲ့အဆင့်မြင့်တဲ့နီးလန်းတွေနီးပညာအသစ်တွေသုံးလာမယ့်အပြင်ထိုင်ဝမ်ကိုဥတီတဲ့ပူပေါင်းစည်းလေ့ကျင့်မှုတွေမှာလည်းပိုကောင်းလာမယ်လို့မျှော်လင့်ထားပါတယ
်။အမေရိကန်မက္ကဆီကိုနယ်စပ်ကိုပိုပြီးလုံခြုံအောင်အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေကိုပြုပြင်ပြောင်းလဲမှုတွေမလုပ်ဖဲနဲ့တော့ဒီနိုင်ငံတကာထောက်ပံ့ရေးဥပဒေမူကြမ်းကိုမစင်စားဘူးလို့အမေရိကန်အောက်လွှတ်တော် Republican တွေကပြောပါတယ်။ Republican အောက်လွှတ်တော်အမတ် Scott Perry က
We're taking our hard-earned tax dollars.
ကျွန်တော်တို့ကြိုးကြိုးစားစားရှာထားရတဲ့အခွန်ငွေတွေကိုမိုင်9000လောက်အဝေးကိုပို့ပစ်ပြီးအဆုံးသတ်ကဘာလဲဆိုတာလည်းမြင်ရတာမဟုတ်ဘူးဗျာ။တစ်ချိန်တည်းမှာပဲကျွန်တော်တို့နယ်စပ်ကြီးကပွင့်နေပြီးတော့ကျွန်တော်တို့အမေရိကန်နိုင်ငံသားတွေလမ်းမတွေပေါ်မှာအသက်ခံနေရတာဒါကပြဿနာပါ
။ Israel အတွက်အထောက်အပံ့နဲ့ဂါဇာကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ဒေါ်လာ14ဘီလီယံလျှာထားပါဝင်တဲ့ဒီနိုင်ငံတကာထောက်ပံ့မှုဥပဒေကြမ်းကိုအောက်လွှတ်တော်ဒီမိုကရက်တွေနဲ့ Republican တချို့ကတော့အတင်းမဲခွဲလို့ရမယ်နီးလန်းတွေကိုရှာဖွေနေပါတယ်ခင်ဗျာ
Ukraine စစ်မှုတန်းဟောင်းတဲ့တရင်ကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင် Ukraine နိုင်ငံ Lev မြို့ကဘလုံးအသင်းတစ်ခုဟာ Ukraine စစ်ပွဲအတွင်းဒဏ်ရာရပြီးခြေလက်အင်ကဖြတ်တောက်ခံလိုက်ရတဲ့စစ်ပြန်စစ်မှုတန်းဟောင်းတွေကိုလက်လှုပ်ရှားပြီးတက်တက်ကြွကြွနေနိုင်အောင်ဘလုံးလေးချင်ရည်တွေလုပ်ပြီးတော့ကူညီနေပါတယ်ဒါကအဲ့ဒီလူတွေအတွက်စစ်ပွဲတွင်ရခဲ့တဲ့စိတ်ဒဏ်ရာအနာတရဖြစ်မှုတွေကိုဆွေးနွေးဖို့နေရာတစ်ခုလည်းဖြစ်ပါတယ်။ AP သတင်းဆောင်ပါကိုအခြေခံပေးကိုရန်နိုင်ကပြောပြပေးပါမယ်ရှင
်။ဒီဝင်းနိုင်ငံနောက်ဖက်ချင်းလဗီမျိုးကဘောလုံးကွင်းမှာကစားသမားတွေလေ့ကျင့်နေကြတာပါ။ဒီအသင်းကိုတော့ရုရှားယူကရိန်းစစ်ပွဲတွင်ခြေလက်အင်အားတွေဆုံးရှုံးလိုက်ရတဲ့စစ်ပြန်တွေအများစုနဲ့ဖွဲ့ထားတာဖြစ်ပြီးတော့ပိုခရိုဗာလို့နာမည်ပေးထားပါတယ်။ဒီလိုမျိုးနောက်တစ်သင်းခီးမျိုးမှာရှိနေပေမဲ့လည်းဒီနေ့တင်းကစားဖို့ကခက်ခဲအနေထားဖြစ်နေပါတယ်။ပိုခရိုဗာအသင်းကတော့ပိုလန်နိုင်ငံမှာကျင်းပတဲ့ပြိုင်ပွဲတွေမှာဝင်ပြိုင်လိရှိပါတယ်။သူတို့အသင်းမှာတော့ခြေထောက်ဖြတ်ထားတဲ့ကစားသမား6ယောက်နဲ့လက်ဖက်ဖြတ်ထားတဲ့ဂူသမားတစ်ယောက်ပါပါတယ်။ဂူသမားကလွယ်ပြီးချမ်းတဲ့ကစားသမားတွေကတော့ဂျိုင်းတောင်းနဲ့ခွင်းကိုပတ်ပြေးကြပြီးတော့ကန်ကြပါတယ်။ဂျိုင်းတောင်းနဲ့ကစားတဲ့အတွက်လွယ်တော့မလွယ်ပဲခန္ဓာကိုယ်ကြန့်ခိုင်မှုအားကောင်းမှုအများကြီးလိုအပ်ပါတယ်
။ Кожно хто займається спортом, він уходить
အကစားလုပ်တဲ့သူတိုင်းကခြေလက်အင်္ဂါဖြစ်လာရလို့ခံစားရတဲ့နာကျင်မှုလိုမျိုးသူတို့ရင်ဆိုင်ရတဲ့ပြဿနာကိုမေ့သွားတတ်ကြပါတယ်။တစ်ခါတစ်ခါမှအဲ့လို6တောက်တွေလက်တွေဖြတ်လိုက်ရတဲ့ဘက်ကစူးကနေနာတာမျိုးတွေရှိပါတယ်။ဒါကြောင့်အကစားလုပ်တာကကောင်းတဲ့အပြင်ဒါကရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာပြန်လည်ထူထောင်ရေးအတွက်ပါကောင်းပါလေ
။စစ်ပြန်လေးဟာအခုလိုဘောလုံးလေးချင်းအချိန်တွေအတွက်မှာသူတို့ကြုံခဲ့ရတဲ့အချိန်တွေအတွေ့အကြုံတွေကိုပြောပြနိုင်သလိုသူတို့ရင်ဆိုင်ဖြတ်တန်းခဲ့ရတဲ့စိတ်ဓာတ်ရာတွေကိုလည်းပြန်ပြီးတော့ပြောပြနိုင်ကြတာဖြစ်ပါတယ်။ Kuznetsov ဟာ Mariupol ဇာတိဖြစ်ပြီးတော့2015ခုနှစ်ကတည်းကယူကရိန်းစစ်တပ်ထဲကိုဝင်ခဲ့ပြီးပြီးခဲ့တဲ့2022ခုနှစ်ကတော့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုခုခံငါးပွဲခဲ့တာဖြစ်ပါတယ်။သူဟာ Azovstal သမီးစစ်ရုံမှာတန်းရပြီးတော့အဲ့ဒီမှာပဲခွဲစိတ်ကူတာခဲ့တာဖြစ်ပါတယ်။သူကရုရှားတပ်ဖွဲ့တွေကဖမ်းဆီးခဲ့ပြီးတော့2022မှာတော့အကျဉ်းသားဖလှယ်ရေးအစီအစဉ်နဲ့ပြန်လွတ်လာခဲ့တာပါ Kuznetsov ဟာဒီအသင်းမှာဘောလုံးကစားနေတာ၅လရှိသွားပြီဖြစ်ပြီးတော့ပိုလန်မှာကစားခဲ့တဲ့ချစ်ကြည်ပွဲမှာဝင်ကစားခဲ့ပါတယ
်
မတန်ဆွမ်းဖြစ်တဲ့ဆိုတာတည်တယ်စီရင်ချက်လို့ဘဝဆုံးတာမျိုးမဟုတ်ပဲဒါကကျွန်တော်တို့ဘဝမှာနောက်တစ်ဆင့်သွားမယ်ခြေလမ်းဆိုတာကိုကျွန်တော်တို့ပြချင်ပါတယ်
ဒီတဲ့နီးပြဘိုဒန်မဲလ်နစ်ကတော့မတန်ဆွမ်းကစားသမားတွေကိုအထူးလေ့ကျင့်ပေးတဲ့နီးပြဖြစ်ပြီးတော့သူကပြန်လည်ထူထောင်ရေးစခန်းတွေကိုသွားပြီးတော့အဲ့ကခြေလက်အင်္ဂါပြတ်တောက်သွားတဲ့စစ်ပြန်တွေကိုအားစားလုပ်ဖို့စီယုံခဲ့တာပါဘောလုံးကန်နေတဲ့အချိန်တွေအတွင်းမှာစိတ်ဒဏ်ရာတွေရော့ကျအောင်ကြိုးစားပေးနေတာလည်းဖြစ်ပါတယ
်ယခ်နစတရနတနတဲရှိုနမိုင်ဘူတနပူချတ်ကိုရစ်စကီခရူခီယိုနနမိုင်
ဆာဆာဂျေမာရောလှူရှားမှုတွေကိုရုပ်ရည်မလုပ်တင်ပါဘူးသူတို့အနေနဲ့အခုမှစတယ်ဆိုတာကိုလည်းမမေ့တင်ပါဘူးဘောလုံးကန်လာဆိုတော့ဂိုးသွင်းကျင်တာတွေနိုင်ရကျင်တာတွေနဲ့ဆိုတော့စိတ်တော့လှူရှားနေတာပေါ့ဒါပေမဲ့ကျွန်တော်တို့ကသူတို့ကိုသိပြီးတော့စိတ်မလှူရှားဘူးအပြောမလွန်ကြဘူးသတိပေးရပါတယ်ဘာကြောင့်လဲဆိုတော့သူတို့ဘာသာသူတို့ဒဏ်ရာပြန်ရသွားနိုင်တယ်လေပြီးတော့လဲတဲ့အခါအကြမနာအောင်ဘယ်လိုလုပ်ရမလဲဆိုတာကိုလည်းကျွန်တော်တို့ကသင်ပေးပါတယ်ဒါကကျွန်တော်တို့ရဲ့တင်တဲ့ရဲ့နောက်ထပ်တင်ကြမှုတစ်ခုဖြစ်ပြီးဘယ်လိုလဲကြအောင်လဲဆိုတာကိုတင်ပေးပါလိမ့်
ဒီအသင်းမှာပါတဲ့နောက်တစ်ယောက်ကတော့ Maran Track ဖြစ်ပြီးတော့သူကတော့ Donetsk ဒေသမှာတိုက်ခိုက်ခဲ့တဲ့စစ်မှုထမ်းအောင်ပါသူကမိုင်းနေမိလို့တန်းရရခဲ့ပြီးတော့သူတပ်ဖွဲ့ဝင်တွေရှိတဲ့နေရာကို3နိုင်လောက်တယောက်ထဲဝင်ရောက်ပြီးတော့သွားခဲ့ရတာပါခွဲစိတ်မှု3ငါနဲ့ပြန်လည်ထူထောင်ရေးတွေလုပ်ခဲ့ပြီးတော့မတည်ပဲအခုလိုတက်ရှင်နေရတဲ့အတွက်ကျေးဇူးတင်ပြီးတယ်လို့လည်းပြောပါတယ်ခရစ်ဟာအခုဆိုရင်သူ့လိုပဲခြေလက်အင်္ဂါဆုံးရှုံးခဲ့တဲ့သူတွေနဲ့ဘောလုံးလေးချင်းနာတွေကိုပုံမှန်လှုပ်လာနေပါတယ်။တိုက်ပွဲတုန်းကတော့သူကြုံခဲ့ရတဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
။ Вот сам был момент заходил. Ну, да не пидешь сюда и было такие, ну кто знал, всё это заминировал.
ဒါကတော့ကျွန်တော်တို့အဲ့ဒီနေရာကိုဝင်သွားတဲ့အချိန်ပါ။ဘယ်နေရာကိုပဲသွားသွားနေရာတိုင်းကမိုင်းတွေထောင်ထားတာပါ။ဒါကြောင့်ကျွန်တော်တို့သတိဝိရိယနဲ့သွားခဲ့ရတာပါ။ကိုယ့်ရဲ့ရဲဘော်တွေနဲ့ခြေလမ်းတစ်ချက်မှားတာပဲဖြစ်ဖြစ်တော်မဟုတ်ရင်ကျွန်သွားတာပဲဖြစ်ဖြစ်အဲ့လိုဖြစ်တာနဲ့သွားပြီပဲအဲ့ဒီမှာရှိတဲ့အိမ်တွေကမိုင်းခွဲခံရပြီးတော့ပျက်စီးသွားခဲ့တာ
ပါအစ်လီကက်သလစ်ခရစ်ယာန်ဘာသာဝင်ရဲ့ခရိုင်ကြီးကတူဖြစ်တဲ့မကဲလိုချာဘန်ကတော့အားသာလှုပ်တာဟာခန္ဓာကိုယ်ပြန်လည်ထောက်အောင်လှုပ်တာထက်အများကြီးပိုတယ်လို့ပြောပါတယ
်ဒီစမဲချာလစ်စပေါ်တူသူမျိုးစပေါ်တ်စရဲ့ရီဟဘီလီတာစီတကပရိုဒေဗလနေခရီဟဘီလီတာ
အားကစားကခန္ဓာကိုယ်ပြန်လည်ထူထောင်အောင်လှုပ်တာဖြစ်လို့ကျွန်တော်တို့အားကစားနဲ့ပဲစားခဲ့ပါတယ်ဒါကသူတို့အတွက်တော့တကယ်ကိုပြန်လည်ထူထောင်ရေးပါဒါအပြင်ဒါကလူတွေခံစားနေရတဲ့အနာဂတ်မှာကြုံရမယ့်စိတ်ပိုင်းဆိုင်ရာအနာတရားဖြစ်မှုတွေကိုကုစားဖို့အတွက်လည်းကောင်းပါတယ်ကျွန်တော်တို့အကြောင်းအရာမျိုးစုံကိုစကားပြောကြည့်တဲ့အခါမှာဒါကိုအထင်ရှားတွေးခဲ့ရပါတယ်
အခုလိုကိုလိုက်အင်္ဂါဆုံးရှုံးလိုက်ရတဲ့စစ်ပြန်စစ်မှုတောင်းတွေရဲ့ဘဝတွေပုံမှန်ပြန်ဖြစ်လာစေဖို့အတွက်ဘောလုံးကစားတဲ့အစီအစဉ်ကိုတော့ယူကရိန်းဘောလုံးဖွဲ့ချုပ်ကဥဆောင်စီစဉ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာရှင် VUE American အတန်ရဲ့2024ခုနှစ်မတ်လ23ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းထိုမီတာ3249လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာလူမျိုးရေးနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကဘာတလွာခီးသွွားအစီအစဉ်တို့ကိုနားဆင်ချရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာမတ်လ2ရက်နေ့ကိုတောင်သူလယ်သမားနေ့ဆိုပြီးနှစ်တိုင်းလိုလိုအသိအမှတ်ပြုဖော်ပြချအထိတ်မှတ်တွေပြုလုပ်ချပါတယ်။ဒါပေမဲ့လည်းအဲ့ဒီတောင်သူလယ်သမားနေ့ဆိုတာဟာဒီမိုကရေစီစနစ်ကိုဖျက်သိမ်းပြီးပထမဆုံးအာဏာသိမ်းခဲ့တဲ့နေ့ကိုဆီယနာရှင်တွေကအတ္တမသတ်မှတ်ခဲ့တဲ့နေ့ဆိုတာကိုတော့သမိုင်းမှန်ကိုသိရှိချတဲ့သူတွေကတော်တော်ကိုနေပါတယ်။ဒါနဲ့ပတ်သက်ပြီးလေ့လာထားတဲ့ကိုခင်မောင်စုမင်းကအခုလိုစူးစီးတင်ပြလိုက်ပါတယ်ရှင
်။မနက်ကမှဒီမိုကရေစီနှီးချရွေးချယ်ထားတဲ့အစိုးရက1962ခုနှစ်မတ်လ2ရက်နေ့ကတမ်မတော်စေဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးအာဏာသိမ်းယူခဲ့ပါတယ်။အာဏာသိမ်းပြီးတနှစ်အကြာမှာတော်လန်ဟိတ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးစကိုင်းအနီးကအုံတော်ရွာတောင်ကူနားကခပောင်းအင်းဒရမြို့နားကဒူးရနဲ့ပုပ်ပားဒေသတွေမှာတောင်သူလယ်သမားနှီးနှောပလဲပွဲတွေကိုအကြီးအကျယ်ခံကဏ္ဍနာကျင်းပခဲ့ပါတယ်။ဒီပြိုင်ထဲမှာပဲတောင်သူလယ်သမားတွေကိုဦးကြီးများဆိုပြီးတော်လိုင်းအကောင်စီပိုင်းမီဒီယာတွေကနေစတင်ရေးသားခဲ့ကြပါတယ်အဲ့ဒီအခမ်းအနားတွေကနေပဲမြန်မာနိုင်ငံကအဓိကအခြေခံလူဒန်းစားတောင်သူလယ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုပြီးဆေးအာဏာရှင်စနစ်စတင်တည်ထောင်ခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့ဆေးအာဏာသိမ်းတဲ့နေ့ကိုတောင်သူလယ်သမားနေ့အဖြစ်သတ်မှတ်ခဲ့ပါတယ်တောင်သူလယ်သမားတွေရဲ့စန္ဒလုံးဝမပါပဲဆေးအာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းကသတ်မှတ်ခဲ့တာဖြစ်ပြီးဒီကနေ့အချိန်ထိအဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်ဆက်လက်ပြီးအသိအမှတ်ပြုနေကြပါတယ်အဲ့ဒီတောင်သူလယ်သမားနေ့ကိုပြောင်းလဲပေးဖို့အတွက်တောင်သူလယ်သမားရေးဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတချို့ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်တောင်သူလယ်သမားရေးရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂအဖွဲ့ချုပ် AFFM ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
မတ်လ2ရက်နေ့ဟာဆိုလို့ရှိရင်ဘူဂျိုဂျီနေဝင်းတို့အာနာသိမ်းခဲ့တဲ့နေ့ဖြစ်တယ်ဒီအာနာသိမ်းတဲ့နေ့ကိုမြန်မာနိုင်ငံတောင်သူလယ်သမားနေ့ဆိုပြီးတော့အဲ့လိုသတ်မှတ်ခြင်းကိုပြောင်းလဲပြီးဖို့အတွက်တင်ပြခဲ့မှုပါတယ် ဘာလို့အဲ့တော့ NLD ဆိုရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်။ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက်တွဲပေါ့ဖြစ်လာနိုင်တဲ့တမရော်နေဆိုတာဟာတော်လိုင်းကြီးနေဖြစ်သွားနိုင်တယ်ဆိုတဲ့အနေအထားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့တက်ကလည်းမခံဘူး။သူတို့အနေနဲ့အဲ့ဒါဟာကိုပြောင်းလဲဖို့အတွက်ခက်ခဲရှိတယ်ဆိုတဲ့အနေအထားမျိုးကိုတွေ့ရတာရှိပါလေ။
တော်လိုင်းအကောင်စီအမည်နဲ့စစ်တပ်ကနေပထမဆုံးအာဏာသိမ်းပြီးတဲ့နောက်ထန်းတောင်သူတွေဟာပထမအဆုံးအထိနာတဲ့အမှာပါဝင်ပါတယ်။အဲ့ဒါကတော့ထညက်ကိုနေကျော်တည်ယူခွင့်မရှိဘဲပိတ်ပင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတွက်တနေကနေတနေကိုထညက်တွေမောင်းကိုတည်ယူရောင်းချကြရပါတယ်။အဲတစ်ဆက်တည်းမှာပါလီမန်ဒီမိုကရေစီခေတ်ကပြဋ္ဌာန်းခဲ့တဲ့သီးစားချထားရေးဥပဒေကိုအဓိပ္ပာယ်ပြောင်းပြီးလယ်မြေအားလုံးကိုနိုင်ငံပိုင်ဆိုပြီးအမိန့်ထုတ်ပြန်ကစိုက်ပျိုးမြေနဲ့ကြိုက်ကြိုက်မကြိုက်ကြိုက်စီမံကိန်းသီးနှံတွေအာရမစိုက်ခိုင်းတာတာဝန်ကျေသီးနှံဆိုပြီးတတ်မှတ်တာတွေစတင်လှုပ်ဆောင်ခဲ့ပါတယ်ပါလီမန်ဒီမိုကရေစီခေတ်ကသီးစားချတာရေးဥပဒေဆိုတာကမြေပိုင်ရှင်စနစ်ကြီးထွားလာမှာကိုတားဆီးတဲ့အနေနဲ့စိုက်ပျိုးမြေအလုံးကိုနိုင်ငံပိုင်ဖြစ်ပြီးစိုက်ပျိုးရေးလုပ်ငန်းသူတွေဟာသီးစားအနေနဲ့ဖြစ်တယ်လို့အကြမ်းမြင်ပြဋ္ဌာန်းထားတာဖြစ်ပါတယ်အဲ့ဒီလိုစစ်အာဏာသိမ်းတော်လှန်ရေးကောင်စီတက်ပြီး9နှစ်အကြာ1968ခုနှစ်မှာတော့မြန်မာနိုင်ငံမှာဆန်ရှားပါမှုဖြစ်လာပါတော့တယ်။ရခိုင်ပြည်နယ်စစ်တွေမှာဆိုရင်ဆန်ကိုတောင်တွေကိုလူလူကဝိုင်းပြီးတောင်းဆိုကြတဲ့အတွက်ပြစ်ခတ်နှိမ်နင်းတာတွေတောင်ရှိခဲ့ပါတယ်။အဲ့ဒီလိုစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီဥက္ကဋ္ဌအဖြစ်ကနေ1984ခုနှစ်မှာမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာဥက္ကဋ္ဌကြီးဆိုပြီးတပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးတောင်သူလယ်သမားတွေအနေနဲ့သီးနှံတာဝန်မချေရင်နေကျော်သေးယူခွင့်ရောင်းချခွင့်မရှိတဲ့အပြင်ဖမ်းဆီးထောင်ချတာအိမ်မှာရှိတဲ့စပားကြီးသီးနှံကြီးတွေနဲ့အထိရှာဖွေတာတွေလှုပ်ဆောင်ခဲ့ပါတယ်။ဒါအပြင်သီးနှံတာဝန်မချေရင်သမဝါယမကထုတ်ပေးတဲ့စံကိုထုတ်ယူခွင့်မရှိတာအထိလည်းဒဏ်ခတ်ခဲ့ပါတယ်။ဒါပေမဲ့ဆေးအနာရှင်ဦးနေဝင်ဦးဆောင်တဲ့မဆလာတပါတီအစိုးရဟာသူတို့အာဏာသိမ်းတဲ့မလ၂ရက်နေ့ကိုတော့တောင်သူလယ်သမားတွေအဖြစ်နှစ်စင်ကျင့်ပါပြီးနိုင်ငံမိုင်းမီဒီယာတွေမှာအကြီးအကျယ်ဖော်ပြကြပါတယ်။ကြာလာတော့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာဏာသိမ်းတဲ့အချိန်ကိုမှီလိုက်တဲ့သူတွေကမမှီတဲ့သူတွေကတောင်သူလယ်သမားနေဆိုတာကိုတကယ်အစ်မှန်နေလို့ထင်ကုန်ကြပါတယ်။အမှားကြာအမှန်ဖြစ်ကုန်တဲ့သဘောဖြစ်ပါတယ်။ဒါပေမဲ့တောင်သူလယ်သမားနေကိုတင့်တော်ရာနေရက်တစ်ခုခုအဖြစ်သတ်မှတ်ရေးအတွက်တောင်သူလယ်သမားအရေးလှုပ်ရှားနေကြတဲ့အဖွဲ့တချို့ကစီယုံလှုပ်ရှားမှုတွေရှိခဲ့ပါတယ်။အဲ့ဒီအထက်မှာမကွေးတိုင်းအခြေစိုက်တဲ့ကျေးလက်ကြီးအဖွဲ့လဲပါဝင်ပါတယ်။အဖွဲ့ကောင်းဆောင်တူဖြစ်တဲ့ကိုစောမင်းထိုက်ကဆေအာဆန်တောင်သူလယ်သမားတပုံထားတဲ့နေ့ကိုသတ်မှတ်ဖို့သူတို့အဖွဲ့တွေစ조사ခဲ့ကြတယ်လို့အခုလိုပြောပါတယ်
အာနာသိန်းရဲ့နေကိုအကြံပေးတတ်မှတ်ထားတဲ့နေကိုတောင်းသူလေသမားနေဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့ဒီကတောင်းသူလေးကိုအသုံးချတဲ့နေအဖြစ်ပဲကျွန်တော်တို့အမြင်ပါတယ်ကြည်လက်တောင်းသူလေးတကယ်တမ်းကျတော့1930ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်းသူလေသမားတွေရဲ့အရှိကနေပြီးတော့ရတ္တိခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျအားကြောင့်မို့ကျွန်တော်တို့အနေနဲ့တောင်းသူလေသမားနေလည်းဖြစ်ပါတယ်ဗ
ျလိုအင်္ဂလိပ်အစိုးရအုပ်ချုပ်ခဲ့စဉ်ကတောင်သူလယ်သမားတပုံကောင်းဆောင်ဆရာဆန်ဦးဆောင်ပြီးတပုံထားခဲ့တဲ့နေ့ကိုသတ်မှတ်ဖို့တောင်သူလယ်သမားအဖွဲ့အစည်းတွေစုပေါင်းတိုင်ပင်မှုစ조사ပြင်ဆင်နေစဉ်မှာပဲပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆန်းစစ်အာဏာသိမ်းမှုကြောင့်အစီအစဉ်တွေမဖြစ်ခဲ့ကြတော့ပါဘူး1988ဩဂုတ်လရှစ်လလုံးလူထုအုံကြွားမှုကိုစစ်တပ်ကဖြိုခွင်းနှိမ်နင်းပြီးနောက်ပိုင်းနိုင်ငံတော်ညီဝက်ပြည်ပြမှုနာဝတာနိုင်ငံတော်အေဂျင်တာယာရေးနာအာဖာစစ်အာဏာရှင်ခေတ်အဆက်ဆက်မှာတောင်သူလယ်သမားတွေပိုင်တဲ့စိုက်ပျိုးမြေတွေကိုစစ်တပ်ကသိမ်းယူတာစစ်ဘိုလ်တွေကိုကြိုးစီးပွားအတွက်သိမ်းယူတာတွေဟာလက်ရဲစရဲရှိလာပြီးတောင်သူလယ်သမားတွေဟာဖမ်းဆီးခံရတာနှိပ်စက်ခံရတာတွေတောင်မှရှိခဲ့ကြပါတယ်ဒါအပြင်ဆေးအာဏာရှင်တွေနဲ့နှီးဆက်တဲ့ Chronicle စီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့အကျိုးစီးပွားအတွက်သိမ်းယူတာတွေဟာနေရာအနှံ့မှာဖြစ်ပွားခဲ့ပါတယ်အခုနောက်ဆုံးဆေးအာဏာသိမ်းလိုက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီခေတ်မှာတော့တောင်သူလယ်သမားတွေရဲ့ဘဝဟာအဆိုးဆုံးအခြေအနေဖြစ်နေပြီးလယ်ယာမြေတွေကိုဆွန့်လွတ်ကြတဲ့အဆင့်အထိတောင်ရောက်ရှိကုန်ရပါတယ်အဲ့ဒီလိုဆေးအာဏာရှင်စနစ်ကိုစတင်မွေးဖွားခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့တောင်သူလယ်သမားနေအဖြစ်သတ်မှတ်တာကိုအများစုကတော့ဘယ်သူတွေကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာမဝေးလာတဲ့သမိုင်းကြောင်းကိုလေ့လာမှုမရှိကြဘဲတောင်သူလယ်သမားနေအဖြစ်လက်ခံယုံကြည်နေကြပြီးဂုဏ်ပြုနေကြတာနှစ်စဉ်လိုလိုဖြစ်နေပါတယ်ခင်ဗျာ
အခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကိုတင်ပြပါမယ်ရှင် ဖေဖော်ဝါရီလ10ရက်နေ့မှာမြန်မာစစ်တပ်အနာသိမ်းတာဟာ3နှစ်တင်ပြည့်ခဲ့ပြီဖြစ်သလိုဖေဖော်ဝါရီလ25ရက်နေ့ကလည်းရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲနေတာ2နှစ်တင်ပြည့်ခဲ့ပြီဖြစ်ပါတယ်ဒီလိုနှစ်တွေကြာလာပြီမဲ့မပြီးဆုံးသေးတဲ့စစ်ပွဲတွေနဲ့ယူကရိန်းနဲ့မြန်မာတို့ရဲ့အခြေအနေအကြောင်းတွေကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်ကနေဟောက်ဆာကတင်ဆက်ထားပါတယ်ရှင်
2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာမြန်မာစစ်တပ်အာဏာသိမ်းတာ3နှစ်ပြည့်ခဲ့ပြီဖြစ်သလိုဖေဖော်ဝါရီလ25ရက်နေ့မှာလည်းရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲခဲ့တာဟာ2နှစ်တင်ပြည့်ခဲ့ပြီဖြစ်ပါတယ်ဒီလိုနှစ်တွေကျော်လာခဲ့ပေမဲ့မြန်မာအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအစုတွေရဲ့တိုက်ပွဲတွေဟာပြော့ကျမသွားသလိုရုရှားကိုတိုက်ထုတ်နေတဲ့ယူကရိန်းစစ်ပွဲကလည်းကြာလေအရှိန်အဟုန်မြင့်တက်လာနေဆဲဖြစ်ပါတယ်ယူကရိန်းမှာဖြစ်နေတဲ့ရုရှားကျူးကျော်စစ်နဲ့မြန်မာပြည်သူစစ်အပေါ်ရှစ်ဆက်ဖြစ်လာနိုင်မဲ့အခြေအနေအပြောင်းလဲတွေအကြောင်းကိုမီးစစ်မှသတင်းခန်းစီမံကန့်ကွက်မှုအင်တာဖြစ်တဲ့ဥဆိုင်ဝင်တဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်စီစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်
။ယူကရိန်းကိုရုရှားယူကရိန်းကိုကျူးကျော်တော့ကမြန်မာမှာပေါ်ကြွေးမင်းအောင်လည်းအာနာသိမ့်မှုကြိုတင်ကြံစီတဲ့အခါမှာမြင်လာနဲ့သွားတူတယ်။ရုရှားယူကရိန်းကိုနှစ်ရက်ထဲနဲ့အပြီးသိမ့်နိုင်လောက်မယ်လို့ပူတင်ကမှန်းခဲ့တယ်။အလားတူပဲပေါ်ကြွေးမင်းအောင်လည်းကမြန်မာပြည်အာနာသိမ့်တာအာလာပိုင်းလေးအတွင်းမှာပဲအလုံးပြီးသွားမယ်ငြိမ်းချမ်းသွားမယ်သူရဲ့အနာသိမှုအောင်မြင်သွားမယ်လို့အဲ့လိုမျိုးဟိုမြင်ခဲ့ကြတာအဲ short cut ကြတာနှစ်ခုစလုံးကဒါကလည်းဒီဥရောပနိုင်ငံတွေဘက်ကသူတို့ရဲ့ထောက်လှမ်းရေးတွေနိုင်ငံတွေဘက်ကတော့မှယူကရိန်းမှာရုရှားကနေပြီးတော့အလွယ်တကူပဲတိမ့်နိုင်နိုင်မယ်လို့ဟိုမှန်းခဲ့ကြတာ sex လုပ်ခဲ့ကြတာရှိတာပေါ့နော်အဲ့ဒါကဒါပေမဲ့ကျူးကျော်စစ်ကိုတွန်းလှန်မယ်ဆိုတော့ဇယ်လန်စကီးရဲ့ဆုံးဖြတ်ချက်ကအပြောင်းလဲဖြစ်သွားစေတယ်။ဒါပေမဲ့ဒီဟိုစစ်ရဲ့သဘောပေါ့ရုရှားနေပြီးတော့ကျူးကျော်တဲ့စစ် offensive ကိုယူကရိန်းကတွန်းလှန်နိုင်တယ်။အဲကီယက်ကနေပြီးကီယက်ကိုဟိုဥတီတဲ့စစ်ကနေပြီးတော့နောက်ကိုဆုတ်ဆုတ်ဟိုကရုရှားတပ်တွေကရုပ်ဆုတ်သွားတာနောက်ဆုံးဒီရုရှားနယ်စပ်ဘက်မှာနေမြေတွေတိမ့်ဖို့ပဲစ조사ရတော့တဲ့အနေအထားဖြစ်တယ်အဲ့လိုနဲ့ယူကရိန်းကတံပြန်ထိုးစစ်ဆင်ဖို့ရုစစ်ဆင်တာပေါ့လေလောက်ခဲ့ပဲဒါမဲ့တံပြန်ထိုးစစ်ဆင်တာမှာကြတော့ယူကရိန်းမှာရှိတဲ့လက်နက်အင်အား fire power ကဒီရုရှားကိုမရှင်းလာတော့ဘူးထိုးစစ်ခဲ့တဲ့ဘောတရားအရသူက fire power ပို့လို့တယ်နောက်ပြီးတော့ city အရေးအတွက်တွေပို့လို့တယ်เนาะအမျိုးစုံပေါ့ဒီကိုဘက်ကအင်အားတွေကြီးမှာယူကရိန်းရဲ့အာဏာချက်ကသူမှခင်မီလီဒါမရှိခဲ့ဘူးအဲ့ဒီခါကျတော့သူတို့ထိုးစစ်ဆင်တာမှာအများကြီးအကန့်တည်းဖြစ်သွားတယ်နောက်ဆုံးထိုးစစ်ဆင်တာကကြတော့ယူကရိန်းကရှုံးနေတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့အခုကတော့ပြန်ပြီးတော့ဒုတိယအကြိမ် defense လုပ်ဖို့ကာဟိုကခုခံစစ်လုပ်ဖို့အတွက်ကိုသူကစ조사နေရရုရှားကပြန်ပြီးတော့ပြင်လာတာကသူအင်အားတွေစုပြီးတော့နောက်တက်ထိုးစစ်အသစ်ကြီးဒါပေမဲ့ဒီထိုးစစ်အဖြစ်ကြီးကရုရှားဟိုယူကရိန်းကိုတင်တာမကတော့ဘူးနဲ့တခြားသောရုရှားနယ်စပ်မှာရှိတဲ့ဥရောပနိုင်ငံနေဒီကိုပါချိန်ချောက်လာတဲ့အခါဖြစ်တော့ဒီနိုင်ငံတွေကနေတိုးဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်နေတိုးနဲ့ထိတိုက်ရင်ဆိုင်ရမယ့်အနေအထားဖြစ်လာတယ်နော်ဒါကသို့တော်လည်းပဲတစ်ဖက်မှာဗာဖြစ်လဲဆိုတော့ယူကရိန်းရဲ့စစ်လက်နက်တွေကိုအဓိကကြောထောက်နောက်ခံပေးထားတဲ့စစ်လက်နက်တွေအတွက်ကိုပေးထားတဲ့အမေရိကမှာလည်းသူ့ရဲ့ပြည်တွင်းနိုင်ငံရေးကတယောက်မှုရှိနေတယ်ပြည်တွင်းနိုင်ငံရေးမှာဒီယူကရိန်းကိုစစ်လက်နက်ထောက်ပံ့မှုအတွက်ကိုအဓိကဒီမိုကရက်ဒီဘိုင်ဒန်အစိုးရပေါ့နော်ဂျိုဘိုင်ဒန်အစိုးရနဲ့ဒါပေမဲ့ယူကပ်ပွဲမှာဘသူတွေတက်လာမယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့အပြောင်းလဲဖြစ်နိုင်တယ်အခုမှဟိုဘက် Congress မှာဟိုဒီစစ်လက်နဲ့ထောက်ပံ့မှုဟိုယူကရိန်းဟိုကိုအလူငွေတွေဒီကအကန့်အသတ်ခံနေရတဲ့အနေအထားဖြစ်တဲ့အခါယူကရိန်းကအကြီးအကျယ်ကြက်တွေကြုံပါတယ်အဲဒါပေမဲ့တစ်ချိန်တည်းမှာပဲအဲ့ဒါတွေကြောင့်မကပဲနဲ့အဲအစ္စရေးဟာမတ်ကိစ္စပေါ်လာတဲ့အတွက်ကမ္ဘာနိုင်ငံရေးရဲ့ဗဟုသုတကအဲ့ဒီဘက်ကိုပြောင်းထွက်သွားတယ်ယူကရိန်းကတော့မှမိမ့်မိန်ဟိုကပေါ့ဒုတိယအဆင့်ဖြစ်သွားတယ်
အဲ့လိုဒီအနေထားမှာမြန်မာပြည်ရဲ့အနေထားကတော့အဝေးဆုံးပေါ့နော်မြန်မာပြည်ဘာလို့ယူကရိန်းလိုဟာမျိုးကဥရောပယူကရိန်းပြိုသွားလို့ရှိရင်တခြားသောနိုင်ငံတွေဟိုပါရုရှားကဆက်ပြီးတော့တိမ့်လာနိုင်တယ်အဲ့ဒါဆိုရင်ဒီဒီမိုကရေစီနဲ့လူခွင့်ရေးတွေအတွက်ဟို liberal war ပေါ့လေအဲ့ဒီနိုင်ငံတွေဘက်ကအင်အားပြိုလဲသွားလို့ရှိရင်အမေရိကကိုပါချိန်ချောင်းမှုတွေဖြစ်လာတော့သူကဒီနိုင်ငံရေးမှာဒါကိုသူ city ဟို trap လို့ခေါ်တာပေါ့နော်အဲ့ဒါပါလဲဆိုတော့အမေရိကရဲ့အင်အားဟိုချီအိုနော်အိုစူပါပါအိုဒီတခုတည်းသောဘဟုပါဝါကကျော့နေလာတဲ့လို့မြင်လာတဲ့အချိန်မှာတခြားသောပါဝါတွေကနေပြီးတော့ရှင်ပြိုင်မှုအတွက်လှုပ်လာကြတာပေါ့အဲ့တော့ capacity ဖြစ်လာနိုင်လားဆိုတော့အခုလည်းပြောရလို့ရှင်တော့မတူတော့မတူတာကဟိုတုန်းကအဲ့တော့ဒုတိယ capacity တို့ဘာလို့ကနိုင်ငံဆိုဟို50ကနေပြီးတော့တွဲပြီးတော့တိုက်တာအခုလည်းတိုက်တော့တိုက်နေတာပဲဒါပေမဲ့အဲ့လောက်အရေးအတွက်များတာမဟုတ်ဘူးကဘာစစ်လောက်စင်မဟုတ်ပေမဲ့လည်းဟိုစစ်တေကတော့ဖြစ်နေတာပါပဲเนาะအခုဆိုဟိုအီရန်ပတ်သက်တဲ့အတွက်ဟိုအမအာဖရိကမှာလည်းစစ်ဖြစ်နေတယ်အမေရိကအဲ့ဒီဘက်မှာတွားပြီးတော့တိုက်နေရတာရှိတယ်မီဒယ်အစ်မာဖြစ်တယ်အဲ့ဒါဥရောပမှာဖြစ်တယ်အဲ့လိုမျိုးတွေတော့ဖြစ်နေတာပေါ့စစ်ရဲ့ကျေပြန့်လာနိုင်လားဆိုတော့ကျေပြန့်လာနိုင်တဲ့အနေအထားရှိတယ်လို့တော့ပြောလို့ရပါတယ်ဗျာ
ယူကရိန်းစစ်ပွဲနဲ့မြန်မာပြည်ထောင်စုတို့ရဲ့အခြေအနေတွေပေါ်တုံ့သက်ချက်တွေပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာလည်းဘယ်လိုတွေကပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ရဲ့အလှည့်ပါရှင်အမေရိကန်ပြည်ထောင်စုမှာအင်ကာနေချရင်ပါတီတွင်သမရရွေးကောက်ပွဲထပ်မံကျင်းပဖို့ရှိတဲ့အတွက်မဲဆန္ဒရှင်တွေထပ်ပြီးမဲပေးဖို့ပြင်ဆင်နေကြပါတယ်အမေရိကန်သမရဂျိုးဘိုက်ဒန်နဲ့ပြိုင်ဘက် Republican Party ကဒေါ်နယ်ထရန့်တို့လည်းမဲရလအပြောင်းအလဲဖြစ်နိုင်ခြင်းများတဲ့ဂျော်ဂျီယာပြည်နယ်ကိုသွားပြီးအပြိုင်စည်းရုံးနေကြပါတယ်Biden ရော Trump နှစ်ယောက်စလုံးပါတီကိုစားပြုသမရလောင်းတွေအဖြစ်တရားဝင်ရွေးချယ်ခံရဖို့နီလာချိန်မှာအကြောင်းအရာတွေအတော်များများကိုအခြေတင်စတင်ညှင်းခုံနေကြပါတယ် VOA သတင်းတောက် Veronica Bodres Iglesia ကသတင်းပေးပို့ထားပါတယ်ကိုသိန်းထိုင်ဦးပြောပြပါမယ်ရှင်
ဘုံဘာယူကဘွေမေးပေးတဲ့အခါအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ခွင့်ကိုအလေးထားစဉ်းစားရလိမ့်မယ်လို့သမ္မတဂျိုးဘိုက်ဒန်ကဂျော့ဂျာပြည်နယ်အတ္တန်တာမြို့ကပါတီရင်းပထမယူကဘွေမတိုင်ခင်မဲဆယ်စည်းရုံးပွဲမှာပြောဆိုသွားပါလိမ့်သူရဲ့ပြိုင်ပွဲ Republican Party ကသမ္မတဒေါ်နယ်ထရန့်ရဲ့တတိယအဖြစ်ချခွင့်နဲ့ပတ်သက်တဲ့သမိုင်းကြောင်းကိုကြည့်ဖို့မဲဆန္ဒရှင်တွေကိုအခုလိုသတိပေးပြောဆိုသွားပါလိမ့
် He came to office to term the CEO of Roe v. Wade overturned.
တရီသားဖြတ်ချခွင့်ဆိုင်ရာစီရင်ထုံးရိုဗီဝိတ်ကိုပြောင်းလဲပယ်ချလိုက်တဲ့အချိန်သူသမရအဖြစ်တာဝန်ယူခဲ့တာပါဒီလိုပယ်ဖြတ်လိုက်တာကိုသူကိုယ်တိုင်အောင်ပွဲခံဂုဏ်ယူခဲ့တာပါသူဆန္ဒအတိုင်းပါပဲပီနေရီမှာဆရာဝန်တွေကိုရာဇဝတ်သားအဖြစ်သတ်မှတ်ပြီးအာဓမ္မကျင့်ခံရသူတွေပဲဖြစ်ဖြစ်မိသားစုအဝင်ဝိုင်းတဲ့အတင်းယူလို့ရတဲ့ကလေးတွေအတွက်ပီနေရီကအခုကြီးရတာမျိုးတွေကိုတားမြစ်ခဲ့ပါတယ်
မျိုးသမီးတွေရဲ့မျိုးဆက်ပေါ်ချမ်းမာရေးဆန်ရခွင့်ရေးတွေပြန်ပြီးရအောင်သူကူညီမဲ့အကြောင်းကိုလည်းသမ္မတဂျိုးဘိုက်ဒန်ကဂျော်ဂျီယာပြည်နယ်မှာပြောဆိုသွားပါလိမ့်။စနေနေ့ကသမ္မတဒေါ်နယ်ထရန့်ကလည်းဂျော်ဂျီယာပြည်နယ်နောက်မြောက်ပိုင်းမှာမဲဆွယ်စည်းရုံးပွဲကျင်းပပါလိမ့်။မကြာသေးခင်ကသမ္မတဘိုက်ဒန်ပြောခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဝေဖန်ထိုးနှက်ပါလိမ့
်။ Whether you are a Republican, an Independent, or a disillusioned Democrat,
ခမရ Republican ပဲဖြစ်ဖြစ်ပြီးချလွတ်လပ်တဲ့သူပဲဖြစ်ဖြစ်ဇဝေဇဝါရောင်းနေတဲ့ Democrat ပဲဖြစ်ဖြစ်အတော်များများဒီလောက်ဆိုးွားတဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုနားထောင်ရမှာပါပဲ။လိန်ညာလှည့်ပြားတဲ့ဘိုင်ဒန်ကအမေရိကန်ပြည်ထောင်စုအကြောင်းအရင်မပြောဘူး။ယူကရိန်းအကြောင်းကိုစပြောတယ်ဂျိုးဘိုင်ဒန်ဟာအမေရိကကိုဒေါသတကြီးအော်ရမှာမဟုတ်ပါဘူးအမေရိကကသူ့ကိုဒေါသတကြီးနဲ့ပြန်အော်ရမှာပ
ါသမ္မတဘိုင်ဒန်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေပေါ်မှာလဲသမ္မတဒေါ်နယ်ထရန့်ကဝေဖန်ပြောဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကအတ္တလန်တာမြို့ဂျော်ဂျီယာတက္ကသိုလ်ကသူလာပြုသင်တန်းသူလိုက်ကန်ရယ်လီသက်ခံရတဲ့ဖြစ်ရပ်ကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုထဲကိုဝင်လာတဲ့ရွှေ့ပြောင်းဝင်ရောက်လာသူဗန်နီဇွဲလားနိုင်ငံသားတယောက်ရဲ့လက်ချက်နဲ့ တည်ဆုံးခဲ့လားဆိုပြီးသူကထောက်ပြပြောဆိုသွားပါလေ
He was an illegal migrant and he shouldn't have been in our
တရီတက်တဲ့သူကတရားမဝင်ဝင်လာတဲ့သူကျွန်တော်လက်ထက်မှာဒီလိုလူမျိုးဘယ်လို့မှဒီတိုင်းပြည်ကိုရောက်လာမှာမဟုတ်တယ်လို့ဘယ်တော့မှရောက်မလာသင့်ပါဘူးဘိုင်ဒန်ဟာတရားမဝင်ရွှေ့ပြောင်းလာသူတွေအမေရိကန်ပြည်ထောင်စုထဲဝင်လာနိုင်အောင်နေရပြန်ဖို့တာတွေမလုပ်ဘဲကင်းလွတ်ခွင့်ပေးတဲ့မူဝါဒကိုကျင့်သုံးနေပါတယ
်တပတော့ဘိုင်ဒန်ကတော့ Reagan Rally ကိုတတ်တယ်လို့တင်ပြရှိတဲ့သူအကြောင်းကိုပြောဆိုတဲ့အခါမှာတရားမဝင်ဆိုတဲ့အသုံးအနှုန်းကိုသုံးလုံးခဲ့တဲ့အတွက်ပြန်ပြီးတော့နောက်ပိုင်းမှာတောင်းပန်ပြောဆိုရတဲ့မှတ်တမ်းမှတ်ရမှရှိတဲ့သူလို့ပြောင်းလဲသုံးလုံးပါတယ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့သူလှုပ်ဆောင်ခဲ့တာတွေကိုကောက်ွယ်ပြောဆိုသွားပါတယ
် I introduced a comprehensive plan to fix our immigration system.
လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ပြန်လည်ပြင်ဆင်မဲ့ပြီးပြည့်စုံတဲ့အစီအစဉ်တွေကိုကျွန်တော်မိတ်ဆက်ပေးခဲ့ပါတယ်။ငယ်သားကိုလုံခြုံအောင်ပိတ်ဖို့ငယ်စဉ်ကတည်းကအမေရိကကိုရောက်လာသူတွေနဲ့မိသားစုတွေကာယောဂကာလတခြားကျွန်တော်တို့ကိုကူညီခဲ့တဲ့မရှိမဖြစ်ဝန်ထမ်းတွေကိုကျွန်တော်တို့လူအဖွဲ့အစည်းအတွက်အရေးပါတဲ့သူတွေအဖြစ်အသိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်လမ်းဖွင့်ပေးဖို့အစီအစဉ်မှာ
တပတ်ဘိုင်ဒန်ရောတပတ်ဟောင်းဒေါ်နယ်ထရန့်ရောသတင်းဘက်ကမဲဆွယ်ပွဲတွေမှာတူညီတာကတော့မဲယုံတွေကိုသွားပြီးတက်ဆိုင်ရာပါတီရဲ့သမ္မတလောင်းကိုထောက်ခံရွေးချယ်ကြဖို့ရည်ကြီးနေပြီဆိုတာပါပဲဒေါ်နယ်ထရန့်က
ဒီတ
ိုင်းပြည်ကိုကယ်တင်ဖို့မုံမြတ်တဲ့လုပ်ငန်းပူးပေါင်းဆောင်ရွက်ကြဖို့ခမားတို့ကိုတောင်းဆိုချင်ပါတယ်စိတ်မချမ်းမြေ့ပွေရအိမ်မက်ဆိုးကြီးလိုဖြစ်နေတဲ့ဘိုင်ဒန်ရဲ့သမ္မတတန်ကိုအမြဲပြောင်းလဲပြဖို့လိုပါတယ
်သမ္မတဘိုင်ဒန်ကလည်း
The contest between competing forces in the battle for the
ဒီပွဲဟာတိုင်းပြည်ရဲ့စံတန်ဘိုးထားမှုတွေကိုယုံကြည်တဲ့အင်အားစုနဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုရှေ့ကိုတွန်းပို့ထက်နောက်ပြန်ဆွဲကျင်သူတွေအကြားရှင်ပြိုင်နေတဲ့ပွဲပ
ါအင်္ဂါနေ့ဟာဝိုင်ကျွန်းမစ္စဆီပြည်နယ်ဝါရှင်တန်နဲ့ဂျော်ဂျီယာပြည်နယ်တွေမှာပါတီရဲသမ္မတလောင်းရွေးကောက်ပွဲတွေကျင်းပပါလိမ့်မယ်အဲ့ဒီပြည်နယ်တွေရဲ့ဒစိမ့်တစ်ပိုင်းပဲဖြစ်ဖြစ်အားလုံးပဲဖြစ်ဖြစ်အနိုင်ရတဲ့ကိုယ်စားလှယ်ရေးအတွက်ကနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသမ္မတလောင်းဖြစ်ဆိုတင်သွင်းတဲ့အခါပါတီတွင်သမ္မတလောင်းဖြစ်တရားဝင်နိုင်ရဖို့ပံ့ပိုးမဲ့အင်အားတွေဖြစ်ဆောင်ပါခင
်အခုတော့ကဘာတလောခီးသွအစီအစဉ်ပါရှင်ပိုလန်နိုင်ငံချင်းလက်ဒေသတွေမှာအစပြုခဲ့ရာကနေဥရောပတော်ဝင်အခမ်းအနားတွေမှာမပါမဖြစ်ကခဲ့ကြတဲ့အကကိုကုလသမဂ္ဂ UNESCO ကထိမ့်သိမ်းရမယ့်ယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်သတ်မှတ်ခဲ့ပါတယ်လူမှုအတိုင်းဝိုင်းတွေကြားညီညွတ်မှုတင့်မြတ်မှုကိုကိုးစားပြုတဲ့ကာနီကဟန်တွေကိုမဆုမြတ်မွန်နဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင
်ကနဝင်တေးသွားလိုက်အမျိုးသမီးအမျိုးသားဟန်ချက်ညီညီကကြတာကိုဘောရူမ်ဒန်စင်ကာနီတမျိုးလို့အများသိထားကြပါတယ်လွန်ခဲ့တဲ့နှစ်ပေါင်း200ကျော်ကဥရောပနန်းတော်တွေလူချမ်းသာတွေခက်ခက်နာနာချင်းပါတဲ့ဧကန်ပွဲကြီးတွေမှာမပါမဖြစ်ကခဲ့ကြတဲ့ဒီကာနီကဟန်ကိုပိုလန်နက်စ်လို့ခေါ်ပါတယ်ပိုလန်နိုင်ငံမှာ18ရာစုလောက်ကစားခဲ့တယ်လို့ယုံကြည်ထားတဲ့ရိုးရာအကတခုဖြစ်ပါတယ်ပိုလန်လူမှုအသိုင်းအဝိုင်းတွေမှာပျော်ပွဲရှင်ပွဲတွေလုပ်ကြတဲ့အခါအမျိုးသမီးအမျိုးသားဝိုင်းဖွဲ့ကြတဲ့အကလည်းဖြစ်ပါတယ်မူလကလမ်းလျှောက်အကလို့ခေါ်ခဲ့ကြတဲ့အကကနောက်ပိုင်းမှာတော့ဥရောပတလွှပါတီပွဲတွေမှာမပါမဖြစ်တဲ့အကဖြစ်လာခဲ့ပါတယ်။ဟန်ပန်အပြည့်နဲ့ညီညီညာညာကကြတဲ့ပိုလန်နက်စ်အကဟာယိုဟန်ဆဘာရှင်ဘတ်ဝော့ဖ်ကန်အမာဒီယပ်စ်မိုဇတ်ဖက်ဒရစ်ချိုပန်တို့လိုကမ္ဘာကျော်ကန်နဝင်ဂီတအကျော်မော်ကြီးတွေအတွက်လှပတဲ့ဂီတတေးသွားတွေဆက်ဆိုဖို့စိတ်ကူးစိတ်တမ်းတွေဖြစ်စေခဲ့တယ်လို့ဂီတသမိုင်းပညာရှင်တွေကပြောပါတယ်။ပိုလန်နိုင်ငံကမိသားစုပွဲတွေ၊ကျောင်းပွဲတွေမှာအစဉ်လာတစ်ခုအနေနဲ့ကားခဲ့ကြတဲ့ပိုလန်နက်စ်ကနေမှလူကြီးလူငယ်ပါဝင်ကားနိုင်ကြပါတယ်။အမျိုးသမီးအမျိုးသားစုံတွဲကားရတဲ့ကာနီကစီးချက်နဲ့အညီတိမ်တိမ်မွေးမွေးလှုပ်ရှားကားနေဖို့ကအဓိကအရေးအကြီးဆုံးဖြစ်တယ်လို့ကားသူတွေကရှင်းပြပါတယ်။
Polonezie przede wszystkim najważniejsze jest to, żeby cała grupa
Polonez ka ma yi ji song ka ousu lai tin ni nya le ka ya da phit par de. Myo da ri ni ne taik kha ti ti de ko ni han tha shi bo taik yi ji de lo. Myo twi ri ni ne le taim mwe jor shin pi ein ri le ne ka bo taik ko yi ji par de.
ဝါဆော့တက္ကသိုလ်ကားဆရာကြီးမှာပိုလန်ဂီတာမှုကြီးတယောက်ရေးဆက်ပြီးတော့တက္ကသိုလ်အကားဆရာတင်ပြတဲ့ကားွက်တွေနဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေကားနေကြတာဖြစ်ပါတယ်
ma wyjątkową duszę i wyjątkowo
tika ye tu mu tu thu cha mu ga lu tiao ye khan sa mu ko tai mu de ni ne pya ta ya ra phit par de pyo me so yin ta phat ma tai ko le na mu shi de so ra pya ta de lo ta phat ma le le ye lou sha han ko ne twe ga de tu ko chi de a chi bi ga tiao ne tiao ni sat mu shi de so ra pya ta bo tai ye chi par de ta chain ne ma ne yao sa long ga ain ri shi shi lou sha ka pya ra phit par de
အခုလိုမျိုးပိုလန်နိုင်ငံယဉ်ကျေးမှုတစ်ခုအနေနဲ့တံပိုးထားကြတဲ့ပိုလန်နဲ့စကားကိုဆိုဗီယက်ပြည်တော်စုပိုလန်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့ခေတ်တွေမှာပိတ်ပင်တာခံခဲ့ရဘူးပါတယ်။အခုတော့ draft မရှိတဲ့ယဉ်ကျေးမှုအမွေနှစ်စည်းရင်းထဲမှာကုလသမဂ္ဂ UNESCO က2023ဒီဇင်ဘာလတုန်းကပဲထည့်သွင်းခဲ့ပါတယ်။စီလုံးညီညွတ်မှု၊တင်းမြတ်မှု၊တန်းတူညီမျှမှုကိုကိုးစားပြုတဲ့အခါဖြစ်တယ်လို့ UNESCO ကအတိအမှတ်ပြုမှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။အခုလို UNESCO မှာယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ပေးအောင်လျှောက်ထားဖို့စတင်စီစဉ်ခဲ့ချိန်တည်းက Facebook လိုလူမှုကွန်ရက်တွေပေါ်မှာထောင်တောင်းချီအားပေးထောက်ခံခဲ့ကြတယ်လို့ပိုလန်နိုင်ငံယဉ်ကျေးမှုနဲ့ယဉ်ကျေးမှုအမွေအနှစ်ထိန်းသိမ်းရေးဝန်ကြီးက AP သတင်းဌာနကိုပြောပြပါရယ်။ Austria နိုင်ငံ Vienna မြို့တော်မှာနှစ်စဉ်ကျင်းပတဲ့ Vienna Opera Ball ကပွဲမှာဆိုရင်ဒီကနေ့အထိ Polonaise အကနဲ့ပွဲကိုစတင်ဖွင့်လှစ်တာဖြစ်ပါတယ်။နိုင်ငံတကာမှာအတိအမှတ်ပြုခံထားရတဲ့အကမှုထိမ့်သိရမဲ့ယဉ်ကျေးမှုအမွေနှစ်တစ်ခုအဖြစ်သတ်မှတ်ခံရတာလို့ဝါစောတက္ကသိုလ်ဂီတာပါမောက်ခါကတုံ့တက်ပါတယ်
Polonaise niewątpliwie zasługuje na wpisanie na listę
UNESCO ရဲ့ကမ္ဘာအမွေအနှစ်စည်းရင်းထဲမှာဒီအကထည့်သွင်းခံရတာကပိုလန်လူမျိုးတွေအတွက်တင်တာမဟုတ်ပဲနိုင်ငံတကာမှာပါအစဉ်လာတစ်ခုအနေနဲ့ကားကြတာကြောင့်ဖြစ်တယ်ဆိုတာတန်မြတ်ရှိစရာမလိုပါဘူး Ballroom Dance ကနေတစ်ခုဖြစ်ကြည်ကြဲပြင်းပြင်းအသိမှတ်ပြုထားကြတဲ့အကဖြစ်ပါတယ်ဆက်ရှိရစုအစောပိုင်းကလေးကစလို့ဥရောပနန်းတွင်ဧကန်ပွဲတွေမှာဒီကနီးနဲ့ကာပွဲအခမ်းအနားကိုစဖွင့်ခဲ့ကြတာဖြစ်ပါတယ်
အမျိုးသမီးအမျိုးသားအများကြီးပါဝင်ကားကြတဲ့ကာနီဖြစ်တာကြောင့်လူမှုအတိုင်းဝိုင်းတွေကြားစူးစီးမှုယဉ်နီမှုနဲ့တင်းမြတ်မှုကိုရရှိတဲ့အကားလို့ပိုလန်လူမျိုးတွေကယုံကြည်ထားကြပါတယ်။ဒါကြောင့်လဲကျောင်းကပွဲတွေစရင်ဒီအကားနဲ့စတင်ကြလေရှိပါတယ
်။ဒီကအလုံးကိုစီးလုံးညီညွတ်စေပါလေ။အခုဆိုကျမတို့အတန်းထဲမှာတယောက်နဲ့တယောက်မတည့်တဲ့သူတွေရှိပါတယ်။ဒါပေမဲ့လည်းကပွဲမှာတော့တချင်းတန်တဲ့အညီအလုံးကတညီတညာတဲ့ကနေတာမို့ကျမတို့အလုံးအတွက်အိမ်မက်မန်နေဂျာလိုခန်းစားရပါတယ်
။ပိုလန်နိုင်ငံရဲ့လွတ်လပ်ရေးနေ့လို့အများပြည်သူပါဝင်ဆင်နွှဲကြတဲ့နှစ်စဉ်ပွဲတွေမှာလည်းပိုလန်နက်စ်အကနဲ့လမ်းမတွေပေါ်မှာကားကြလေးရှိပါတယ်။လမ်းမတွေပေါ်မှာလှုပ်တဲ့ပျော်ပွဲရှင်ပွဲတွေမှာလူတိုင်းပါဝင်ကနိုင်တာမို့ဒီကနေ့ခေတ်ကြီးအတွက်တိတ်ကိုတင့်တော်တဲ့အကဖြစ်တယ်လို့ဒီကြောင်းသူကမြင်ပါတယ်။
Jest to gdzieś tam taka inicjatywa łącząca ludzi ze sobą i wydaje mi się, że w dzisiejszych czasach jest to też
bardzo ważne. Dure alon go suzi pe de aka myo phit da mo. Di ne khe lu mu atai wai ni twa taik ko a ye ba de aka lo tin ma de. A ra chaung le di yin che mu a sin la go thain thain tha tin ne lo jama ga ro tin ma de.
Polonaise aka ga she song ga u saung de zon rwe ga ka de poun san go naw ga lai pi lo ka ja ya da phit lo.ကားခွက်တွေကိုမှတ်ထားစရာမလိုပါဘူး။ဒါကြောင့်လူတိုင်းလိုက်ကနိုင်တဲ့အကဖြစ်တယ်လို့အကဆရာကပြောပါတယ်
။ Stotanie, który naprawdę jest bardzo prosty i
tego lolloy ku ka nai ne aka myo phit par de. Nawin chho de te twa ne anyi la la le wit bi ka ja ara mho ka ji tin ne aka myo phit par de.
ပိုလန်လူမှုအတိုင်းဝိုင်းတွေထဲမှာ၁၈ရာစုတည်းကစလို့ဝိုင်းဖွဲ့ကလာခဲ့ကြတဲ့ပိုလန်နဲ့စကားဟာဒီကနေ့အထိလဲကျောင်းပွဲတွေမင်္ဂလာဆောင်ပွဲတွေနှစ်တစ်ကူပွဲတွေအပါအဝင်ပျော်စရာအခမ်းအနားတွေမှာမပါမဖြစ်ကကြတဲ့အကအဖြစ်နဲ့ရေပန်းစားနေစေဖြစ်ပါတယ်။လမ်းလျှောက်အကကနေဂန္ဓဝင်ဂီတစာဆိုကြီးတွေဘောရုံအကတချင်းရေးဆက်ချက်လောက်အောင်ဖြစ်စေခဲ့တဲ့ကာနီကဟန်တွေကိုနောက်နှစ်ပေါင်းရာချီအထိထိမ့်သိမ်းထားဖို့လိုတယ်လို့ပိုလန်လူကြီးလူငယ်လက်ခံထားကြပါရဲ့ရှင်။ကျွန်မဆူမြတ်မော်ပ
ါ။ဆူမြတ်မော်ရဲ့ကဘာတလားခီးသွားအစီအစဉ်ပါရှင်။VOA ကထုတ်လွှင့်နေတဲ့ Radio ရုပ်သံအစီအစဉ်တွေကို VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
ညီညာရေးတရားမျှတမှုလူအခွင့်ရေးကြားမှတန်းတူညီများရေးအမျိုးသမီးများစွမ်းရည်မြင့်တင်ရေးကိစ္စတွေမှာစွန့်လွတ်စွန့်စားပြီးတော့ထူကဲတဲ့သတိခွန်အားကောင်းဆောင်မှုတွေပြခဲ့ကြတဲ့ကမ္ဘာနေရာဆောင်ကအမျိုးသမီးတွေကိုနိုင်ငံတကာအမျိုးသမီးတက်သည့်ရှင်များစုချီးမြှင့်ပြီးတော့အသိမှတ်ပြုပါတယ်အခုနှစ်ဆုရှင်တွေထဲမှာတော့ဘယ်နဖာရှာယာကူဘီဟာလက်ရှိပြည်ပမှာနေထိုင်နေပေမဲ့မတန်ဆွမ်းတဲ့အာဖဂန်နိုင်ငံသားတွေအတွက်မနာမနေကြိုးပမ်းဆောင်ရနေပါတယ်ဖောဇီယာကရီမ်ဖာရိုဇီကတော့ဘင်္ဂလားဒေ့ရှ်တရားရုံးချုပ်ရှိနေတဲ့ဦးဖြစ်ပြီးဖဲချင်းခံထားရတဲ့လူနည်းစုအခွင့်အရေးအတွက်နေ30ကျော်ကြာအောင်တိုက်ပွဲဝင်နေသူဖြစ်ပါတယ်ဘယ်လာရုစ်ကဗော်လ်ကာဟာဘူရာနိုဗာကတော့လူအခွင့်အရေးကာကွယ်မြင့်တင်သူဖြစ်ပြီးဘယ်လာရုစ်ကအမျိုးသမီးနဲ့အခြားလူနည်းစုအုပ်စုအခွင့်အရေးတွေအတွက်သူ့အသက်ကိုပေးဆပ်ထားသူပါ။ဘော့စနီးယားဟာဇီဂိုဗီနာကအန်ဂျာဂျူဇစ်ကာရောစစ်ပွဲကာလအတွင်းလိမ့်မိုင်းစော်ကခံရပြီးတော့မွေးဖွားလာကြတဲ့ကလေးငယ်တွေအတွက်လူမှုရေးနဲ့ဥပဒေကြောင်းဆိုင်ရာအကူအညီတွေပေးပြီးဒီကိစ္စမှာအထင်အမြင်သေးမှုတွေကိုပါဆန့်ကျင်ခဲ့သူပါ။နောက်ထပ်ဆုရှင်သူဦးဖြစ်သူမြန်မာနိုင်ငံကဒေါ်မင်းစုဝင်းကတော့ရှေ့နေသူဦးဖြစ်ပြီးလူနည်းစုအတိုင်းအဝန်အခွင့်အရေးအတွက်စွန့်စွန့်တမန်ဆောင်ရွက်ခဲ့သူပါ။ကျူဘာနိုင်ငံရဲ့အတိုက်အခါမာတာဘီထရစ်ရိုစ်ကိုဘယ်လိုကတော့ကျူဘာနိုင်ငံတွင်လူအခွင့်ရေးနဲ့ဘာသာရေးလွတ်လပ်ခွင့်နဲ့တွဲဥဆောင်ခဲ့သူတို့ဖြစ်ပြီးလူအခွင့်ရေးနဲ့ဒီမိုကရေစီအဖွဲ့အစည်းတွေကိုလည်းဖွဲ့စည်းဥဆောင်နေသူဖြစ်ပါတယ်။နောက်ထပ်ဆုရှင်သူဖြစ်သူဖာတီနာကိုရိုโซကတော့အီဂူရောနိုင်ငံရဲ့အကြမ်းဖက်မှုတွေအများဆုံးအစ်မာအယ်ဒူးစ်မျိုးကလူငယ်ကောင်းဆောင်သူဖြစ်ပါတယ်။ကမ်ဘီယာနိုင်ငံမှာတော့အမျိုးသမီးလိင်အာယုံခံအင်္ဂါဖျက်ဆီးမှုကို2015ခုနှစ်ကပိတ်ပင်ထားတဲ့အပေါ်ပြန်ရုပ်ဖို့လွှတ်တော်မှဆွေးနွေးနေချိန်မှာပဲဆူရှင်ဖာတူဘောလ်ဒက်ရှာဒီလိုချိုးဖောက်ခံရမှုကနေရှင်းတန်းကြံ့ရည်သူဖြစ်ပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေအလားတူဒီဖြစ်ရမျိုးမခံရအောင်အကာအကွယ်ပေးနိုင်ဖို့ဆောင်ရွက်နေသူဖြစ်ပါတယ်။နောက်ထပ်ဆူရှင်ဖာဘီယာဘလူးချ်ကတော့လက်နက်အခြေစိုက်အီရန်လူအခွင့်အရေးတက်ကြွလှုပ်ရှားသူဖြစ်ပြီးဒီလိုသူ့ရဲ့ဆောင်ရွက်မှုတွေကြောင့်အီရန်အာဏာပိုင်တွေကအီရန်မှာရှိတဲ့သူ့ရဲ့သားဖြစ်သူနဲ့အကိုဖြစ်သူကိုထိမ့်သိမ်းခဲ့ပြီးသူ့ကိုလည်းအသက်အန္တရာယ်ချိန်ချောက်မှုပြုခဲ့ပါတယ်။ဂျပန်နိုင်ငံကရီနာဂွန်နိုင်ကတော့စစ်တပ်အတွင်းအမျိုးသမီးတွေအပေါ်လိမ့်မိုင်းဆိုင်ရာချိန်ချောက်စော်ကောင်းမှုတွေကိုဖော်ထုတ်ပြောဆိုခဲ့သူပါမော်ရီကိုနိုင်ငံကရီဖာအယ်ဟီမာဟာတမိဖြစ်သူကိုအထောက်အထားမဲ့ကလေးငယ်သူဦးဘွားကနေအနာဂတ်ပေါ်ပေါက်လာစေဖို့အတွက်သူ့ရဲ့ရိုးရာအရာလက်ထပ်ထိမ်းမြှုပ်မှုအသေးမှပြုခွင့်ရရေးအော်အော်မြင်းမြင်းတိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်ဆူရှင်နောက်တူဖြစ်တဲ့အက္တာအတူဟာရီဟာအထင်ကြီးရသတင်းသမားရှေ့နေလူမှုမြတာရေးတက်ကြွလှုပ်ရှားသူတူဖြစ်ပြီးတော့ယူဂန္ဒါနိုင်ငံတွင်လူအခွင့်ရေးအုပ်ချုပ်ရေးပိုင်းမှာတာဝန်ခံမှုတာဝန်ယူမှုတရားဥပဒေစိုးမိုးရေးကိစ္စရပ်တွေအတွက်ဆောင်ရွက်နေသူဖြစ်ပါတယ်2023ခုနှစ်ဖေဖော်ဝါရီလကမှနီကာရာဂွာမှာပြန်လည်လာတဲ့နိုင်ငံရေးအကျဉ်းသား222ဦးထဲကအမျိုးသမီး9ဦးနဲ့ဒီမိုကရေစီလူအခွင့်အရေးအတွက်ဆက်ပြီးတိုက်ပွဲဝင်နေကြတဲ့အများအပြားသောအခြားနီကာရာဂွာတက်ကြွလှုပ်ရှားသူတွေကိုတော့ The Madeleine Albright ကုန်းဦးဆောင်အဖွဲ့စုအဖြစ်ပေးအပ်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ပြောခဲ့သလိုပါပဲပို့ပြီးတော့ကောင်းမွန်တဲ့တည်ငြိမ်မှုပိုပြီးကောင်းမွန်တဲ့တန်းတူညီမျှမှုပိုပြီးကောင်းမွန်တဲ့အခွင့်အလမ်းတွေအတွက်တတိရှိရှိစွမ်းဆောင်နေတဲ့အမျိုးသမီးတိုင်းနဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်နေပါတယ
်အမေရိကန်စိုးရိမ်သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
ဒီဝေးအစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အချံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ဒီ email လိပ်စာကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ရဲ့ဝေဖန်အချံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာပိုလန်သမ္မတအန်ဒရီဒူဒါနဲ့ဝန်ကြီးချုပ်ဒေါ်နယ်တက်နိုနဲ့အင်ကာနီကအိမ်ဖြူတော်မှာတွေ့ဆုံပါတယ်။အမေရိကန်လွှတ်တော်မှာယူကရိန်းကူညီရေးနဲ့ပတ်သက်လို့တောင်းမတင်ရေးမချဖြစ်နေချိန်မှာအခုလိုတွေ့ဆုံတာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားရေးစားစရာတန်200တင်သွားတဲ့စပိန်အလှူသင်္ဘောဟာဆိုက်ပရက်စ်ကနေဂါဇာကိုအင်ကာနီကထွက်ခွာသွားပါပြီ။ဣသရေလနဲ့ဟာမတ်စစ်သွေးကြွတွေအကြားတိုက်ပွဲတွေကြောင့်စားစရာပြတ်နေကြတဲ့ပါလက်စတိုင်းစစ်ပေးဒုက္ခသည်တောင်းပေါင်းများစွာအတွေ့ဒါဟာနောက်ဆုံးအထုတ်ချက်လည်းဖြစ်ပါတယ်။အောက်တိုဘာလ9ရက်နေ့မှာဟာမတ်ဖမ်းဆီးခဲ့တဲ့တစားကန်တချို့ကိုလင်းအချမ်းဖက်ခဲ့တာရှင်းလင်းယုံကြည်ရတဲ့သတင်းအချက်လက်တွေတွေ့ခဲ့ပေမဲ့ဣသရေလကရန်လိုတိုက်ခိုက်တာတွေကိုဒါနဲ့အကြောင်းပြကာလို့မရနိုင်ဘူးလို့ကုလသမဂ္ဂအထူးတန်တမန်ကပြောဆိုလိုက်ပါတယ်။
တရုတ်နိုင်ငံရှင်ချန်းကဝီကာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာနဲ့ဂါဇာကပါလက်စတိုင်းတွေအပါအဝင်တကမ္ဘာလုံးကမွတ်စလင်အသိုက်အဝန်းများစွာအတွက်ပြည်ပခန့်နဲ့ဒုက္ခကြုံရချိန်မှာငြိမ်းချမ်းရေးရရှိပါစေလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရမဒန်ကာလမှာဆုတောင်းမြတ်တာပို့တာလိုက်ပါတယ်။ကမ္ဘာတဝန်းကမွတ်စလင်သန်းပေါင်း 1,800 ကျော်ကိုရမဒန်ဥပုသ်လအစမှာမြတ်တာပို့တာရင်အခုလိုဆုတောင်းလိုက်တာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုသားညုံဦးဖြစ်ပါတယ်။ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ 1925.32 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအပိနားဆင်တဲ့အတွက်လည်းကျမတို့ Wine.2 Wine.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပါ။